Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အတန်ရဲ့ November 15ရက်2023ခုနှစ်ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီ Washington DC မြို့တော်ကနေဓာတ်ရိုက်ဆက်လွှင့်နေပါပြီ။ line no meter 192532အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းအချိန်တည်းထုတ်လွှင့်ခြင်းအတွင်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ကျွန်တော်ကတော့ဒီညအစီအစဉ်မှုဝင်းမင်ပါ
မင်္ဂလာညချမ်းပါသောတာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကရှီဖာဆေးရုံကိုအစ္စရေးကဝင်ရောက်စီးနင်းလိုက်ပါတယ်မြန်မာပြည်ပခါတွေအတွက်စိတ်မကောင်းဖြစ်ရကြောင်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကပြောပါတယ်မြန်မာပြည်မှာဖြစ်နေတဲ့လက်တလောတိုက်ပွဲတွေကြောင့်အနည်းဆုံးလူ89ဦးသေဆုံးခဲ့တယ်လို့ UN OCHA ကပြောပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပိတ်ဖို့ကြက်တွေထဲမှာဆိုရင်ကြားဘက်လွိုက်ကောမျိုးသိန်းတိုက်ပွဲဆက်တင်းထန်နေတာမှာ KNY တက် KNDF ပြောခွင့်ရက
လက်ကောတက်တူထဲကိုစက်ကစီတက်ဆက်ထားချစ်တဲ့ကျွန်တော်တို့ဝန်ဆိုင်ခိုင်ခဲ့တာပေါ့နော်ဆိုတော့အမှစက်ကစီတက်ဖက်ကစောက်ဆုံများပြီးတော့တချို့လည်းတက်ပြေတယ်ချစ်တော့လည်းဆက်နဲ့ချတယ်ပေါ့နော်
အဲ့ဘက်ကုတ်ခိုင်မှာလဲပြည်သူစစ်စခန်းတချို့ကို TNL တောင်းတက်ကပိန်ပယ်လိုက်ပါပြီ။နောက်ရခိုင်လမ်းကြောင်းစစ်ကောင်စီပိတ်ဆို့လို့ခီးသွွားခတ်နေခြင်း recorder ဘက်မှာတော့ပြည်သူအုပ်ချုပ်ရေးစနစ်ဖော်ဆောင်မှုပြင်ဆင်နေပါပြီ။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ထူးညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတန်းနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်းနောက်အပတ်စဉ်ကဏ္ဍမခင်လေးရဲ့ Gen Z နောက် Q&A အားကစားကဏ္ဍစတာတွေကိုနောက်ဆက်ကြည့်ရှုရဖို့ရှိပါလေ။အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တင်တွေကိုမက်ခင်လေးနဲ့ပဲပြောပြပေးပါမယ်ခင
်ဗျာ။ဂါဇာမှာရှိတဲ့ရှီဖာဆေးရုံကိုအစ္စရေးစစ်သားတွေကဒီနေ့အစောပိုင်းကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်ဟာမတ်စ်စစ်သွေးကြွတွေကိုရှာဖွေနေပါတယ်။ထောက်လိုင်းအချက်လက်နဲ့စစ်စင်ရေးဆိုင်ရာလိုအပ်ချက်အရအစ္စရေးတပ်ဖွဲ့တွေဟာရှီဖာဆေးရုံကဟာမတ်စ်တွေကိုပိတ်မှတ်ထားတဲ့စစ်စင်ရေးကိုလုဆောင်နေပါတယ်လို့အစ္စရေးကာကွယ်တပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားသလိုဟာမတ်စ်တိုက်ခိုက်ရေးသမားတွေအားလုံးကိုလည်းလက်နက်ချဖို့တိုက်တွန်းထားပါတယ်။အရက်သားတွေထိခိုက်မှုမရှိဖို့ရည်ရွယ်ပြီးစစ်ဘက်ဆိုင်ရာအဖွဲ့တွေ RB စကားပြောတဲ့သူတွေပါဝင်တဲ့လေ့ကျင့်မှုတွေကိုလုပ်ပြီးမှဝင်ရောက်စီးနင်းလာလို့အစ္စရေးကာကွယ်တပ်ဖွဲ့ကပြောပါတယ်။ဂါဇာကျန်းမာရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဒေါက်တာမနီအဘက်ကလည်းဆေးရုံရဲ့အနောက်ဘက်ခြမ်းကိုအစ္စရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့ကြောင်းအယ်ဂျဇီးရာရုပ်သံကိုပြောပါတယ်။ဟာမတ်စ်တွေဟာဒီဆေးရုံကိုအကောက်အကွယ်ယူပြီးတိုက်ခိုက်နေတယ်လို့အစ္စရေးဘက်ကအစောပိုင်းကပြောဆိုထားပါတယ်။အမေရိကန်မျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကလည်းဟာမတ်စ်နဲ့ပါလက်စတိုင်းအစ္စလာမစ်ဂျီဟတ်အဖွဲ့တွေဟာရှီဖာဆေးရုံကနေအမိန်ပေးကုတ်ကဲမှုတွေကိုလုပ်ဖို့နဲ့တရားခံတွေကိုဖမ်းဆီးထိန်းသိမ်းမှုတွေညီအောက်ဦးမင်လိုင်ကောင်းတွေကိုအသုံးပြုခဲ့တယ်လို့လည်းပြောပါရရှင်
။အမေရိကန်နဲ့တရုတ်သမ္မတတို့ဒီနေ့တွေ့ပြီးနှစ်နိုင်ငံရေးနိုင်ငံတကာရေးတွေဆွေးနွေးမယ်လို့နှိစက်သူတွေကပြောနေပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်လို့San Francisco မြို့ကတမိုင်းဝင် Philly ဆိုင်မှာ၄နိုင်လောက်တွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စတွေနဲ့နိုင်ငံတကာကြီးရာကိစ္စတွေဆွေးနွေးမယ်လို့နှိစက်သူတွေကပြောနေတာပါ။အာရှပစိဖိတ်ပူးပေါင်းဆောင်ရေး APEC ထိပ်သီးညီလာခံ San Francisco မြို့မှာကျင်းပနေချိန်ဒီခေါင်းဆောင်တွေတီးခြားတွေ့ဆုံကြမှာဖြစ်ပါတယ်။မနေ့နိုဝင်ဘာ14ရက်နေ့မှာစတင်တဲ့ APEC ညီလာခံကတော့ California ပြည်နယ်ကိုရောက်နေတဲ့ American နဲ့တရုတ်သမ္မတတွေအပြင်ဒီအဖွဲ့ဝင်နိုင်ငံ22နိုင်ငံကခေါင်းဆောင်တွေအမှုဆောင်ရာရှိကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။သမ္မတဘိုင်ဒန်နဲ့သမ္မတရှီတို့ဟာအင်ဒိုနီးရှားနိုင်ငံဘာလီချင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလတည်းကကျင်းပခဲ့တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 အစည်းအဝေးနောက်ပိုင်းပထမဆုံးအကြိမ်လူချင်းတွေ့ဆုံကြမှာကြောင့်ကုန်သွယ်ရေးနဲ့လူခွင့်ကိစ္စတွေအပါအဝင်အကြောင်းအရာအတော်များများကိုဆွေးနွေးပြမဲ့အလားအလာရှိနေပါတယ်။ဒီတွေ့ဆုံမှုကနေထူးခြားတဲ့ရလက်ထွက်ပေါ်လာဖို့မျှော်လင့်မထားပေမဲ့အမေရိကန်တရုတ်ဆက်ဆံရေးတည်ငြိမ်အောင်ထိန်းသိမ်းဖို့နဲ့အရှိလေပိုင်းဒေသပဋိပက္ခယူကရိန်းစစ်စတဲ့အရေးကြီးတဲ့ကမ္ဘာပြဿနာတွေမှာပူးပေါင်းဆောင်ရွက်နိုင်မဲ့အခြေခံတွေတည်ဆောက်နိုင်ဖို့ရည်ရွယ်ထားတယ်လို့နှိစက်သူတွေကပြောနေပါတယ်ခင်ဗျာ
အမေရိကန်ဆိုရလုပ်ငန်းတစ်စိတ်တစ်ပိုင်းရန်နာသွားတာကိုရှောင်ရှားနိုင်အောင်အောက်လွှတ်တော်ကအတီးပြုတ်ပြဋ္ဌာန်းလိုက်တဲ့ဥပဒေကိုအထက်လွှတ်တော်ကလည်းဒီနေ့မှမဲခွဲအတီးပြုတ်ဖို့ရှိနေပါတယ်။ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်အဆိုရလုပ်ငန်းတွေ2024ခုနှစ်အစောပိုင်းကာလအထိဆက်လက်လေပတ်နိုင်အောင်အဆိုရအတုံးစည်းငွေတစ်စိတ်တစ်ပိုင်းချမှတ်ပေးဖို့အောက်လွှတ်တော်အမတ်တွေဟာအင်္ဂါနေ့တုန်းက336.95 မိနစ်နဲ့မဲခွဲအတီးပြုတ်ခဲ့တာပါ။2024ခုနှစ်အစိုးရအတုံးစီတစ်နှစ်လုံးစာအတွက်ချမှတ်ပေးဖို့ကိစ္စနဲ့ပတ်သက်ပြီး Republican ကြီးစိုးတဲ့အောက်လွှတ်တော်နဲ့သမ္မတဘိုင်ဒန်အစိုးရကြားမှာဆက်လက်ညှိနှိုင်းသွားရမှာပါ။အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson အဆိုပြုထားတဲ့ ဥပဒေမှာတော့အစိုးရဌာနတချို့နောက်နှစ်ဇန်နဝါရီလနဲ့အထိနဲ့တချို့ဌာနတွေဖေဖော်ဝါရီလဇန်ပိုင်းအထိလဲပတ်နိုင်အောင်လို့အသုံးစရိတ်တွေချမှတ်ပေးဖို့ပါဝင်ပါတယ်။ဒါပေမဲ့လည်းသူအစိုးပြုထားတဲ့ဥပဒေကိုသူ့ရဲ့ Republican Party ကထက် Democrat အများစုကမဲပေးထောက်ခံခဲ့တာပါ။အောက်လွှတ်တော်ကအတီးပြုပေးလိုက်တဲ့ဒီဥပဒေကိုအထက်လွှတ်တော်ကလည်းအတီးပြုပေးဖို့အလားအလာများပြီးအဲ့ဒီနောက်သမ္မတဂျိုးဘိုင်နဲ့လက်မှတ်ထိုးအတီးပြုပေးရမှာပါ။လက်ရှိအစိုးရအသုံးစရိတ်ဟာဒီသတင်းပတ်တောက်ကြနေ့ညသကောင်းရံအထိသာဖြစ်ပါတယ်။ Ukraine နဲ့ Israel အတွက်ထောက်ပံ့ငွေနဲ့ပတ်သက်ပြီးလာမယ့်သတင်းပတ်တွေအတွင်း Congress မှာဆက်လက်ဆွေးနွေးညှိနှိုင်းသွားဖို့ရှိနေပါတယ်ရှင်။
Ukraine ကိုပေးဖို့မစ်ဆိုင်းကျုံးတဲ့လက်နက်ကြီးကတိက၈နှစ်မတ်လမှာပြည့်ဖို့အလားအလာနှဲနေတယ်လို့ဥရောပသမဂ္ဂကဆိုပါတယ်။ Ukraine အတွက်မစ်ဆိုင်းကျုံးတွေနဲ့လက်နက်ကြီးကြီးတစ်သန်းကိုလာမယ့်မတ်လမှာနောက်ဆုံးထားပေးဖို့အရင်ရည်မှန်းထားခဲ့ပေမဲ့ရည်မှန်းထားတဲ့အချိန်ဖြစ်မလာမဲ့အလားအလာတွေများနေတယ်လို့ဥရောပသမဂ္ဂ EU အရာရှိကြီးကပြောလိုက်တာပါ။ရည်မှန်းထားတယ်လို့ပေးဖို့နိုင်မှာမဟုတ်ကြောင်းဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဂျာမန်ကာကွယ်ဝင်ကြီးBoris Pistorius ကမနေ့ကပဲပြောလိုက်တာပါ EU ကပြောထားတဲ့အတိုင်းဖြစ်မလာနိုင်ဘူးလို့လတော်ကြာကတည်းကတည်ထက်တွစ်ဆုံမှုတွေမှာပြောဆိုနေကြတာတွေရှိပေမဲ့ထိတ်တန့်တာဝန်ရှိသူတယောက်ကအခုမှပထမဆုံးအကြိမ်ထုတ်ဖော်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ရုရှားကျူးကျော်မှုကိုခံနေရတဲ့ Ukraine တပ်ဖွဲ့တွေအတွက်လိုအပ်နေတဲ့လက်နက်ကြီးကြီးတွေပေးရရင်ပြီးခဲ့တဲ့မတ်လမှာ EU ကကတိပြုခဲ့ပါတယ်Ukraine အတွက်လက်နက်ခရံထောက်ပံ့ရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ် EU အဖွဲ့ဝင်နိုင်ငံတွေကစုဆောင်းထားတဲ့အထက်ကပေးပို့ကြဖို့အစီအစဉ်ခဲ့ကြတာဖြစ်ပါတယ်ဒုတိယဆင့်အနေနဲ့ EU အဖွဲ့ဝင်နိုင်ငံတွေစုပေါင်းပြီးလက်နက်ကြီးကြီးထုတ်လုပ်ကြမှာဖြစ်ပါတယ်ဂျာမန်ကာကွယ်ရေးဝန်ကြီးကတော့ Ukraine အတွက်လက်နက်ခရံတွေထောက်ပံ့နိုင်အောင်လက်နက်လုပ်ငန်းတွေမှာထုတ်လုပ်မှုတွေတိုးမြှင့်ဖို့ကြိုးပမ်းနေကြတယ်လို့လည်းဆက်ပြောခဲ့ပါတယ်ခင်ဗျာ
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်အင်ဒိုနီးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပတဲ့အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့စီဝေးပွဲအတွင်းမြန်မာအကြက်တဲနဲ့ Israel Hamas စစ်ပွဲအဆုံးသတ်ဖို့အတွက်တောင်းဆိုခဲ့ကြပါတယ်။မြန်မာရေးနဲ့ပတ်သက်လို့တော့လက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်စိတ်မကောင်းဖြစ်ရကြောင်းအင်ရှင်အင်ဒိုနီးရှားကာကွယ်ရေးဝန်ကြီး Prabowo Subiaco ကအခုလိုပြောကြားခဲ့ပါတယ်
။ We are saddened with the deteriorating situation in Myanmar. Indonesia as chair of ASEAN continues to push
မြန်မာနိုင်ငံမှာတဖြည်းဖြည်းဆိုးဝါးလာနေတဲ့အခြေအနေတွေအတွက်စိတ်မကောင်းဖြစ်ရပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ဒိုနီးရှားနိုင်ငံဟာခိုင်မာတဲ့ငြိမ်းချမ်းရေးရရှိဖို့အဆင့်တစ်ဆိုက်ကြိုးပမ်းခဲ့ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းမှုတည်ငြိမ်မှုနဲ့တရားဥပဒေစိုးမိုးမှုတွေအပြင်တဟဇာတမျှတတဲ့ရင်ကြားစည်ရေးဖြစ်ပေါ်လာအောင်အင်ဒိုနီးရှားကဆက်လက်ကြိုးပမ်းသွားပါမယ်။မြန်မာနိုင်ငံမှာလက်ရှိအကျက်တဲကယုံထွက်ပြီးရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးပေါ်ထွန်းလာအောင်တခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကလည်းဝိုင်းဝန်းဆောင်ရွက်ဖို့တိုက်တွန်းလိုပါတယ်လို့အင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကစီဝေးပွဲဖွင့်မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါ။အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီဘက်ကအကောင့်ထည့်ဖော်ဖို့ပြက်ကွက်ခဲ့တဲ့အတွက်စစ်ကောင်စီကိုကိုစားပြုတဲ့မြန်မာကာကွယ်ရေးဝန်ကြီးကိုဖိတ်ကြားထားခြင်းရှိပါဘူး။နောက်နေ့တွင်မှာတော့အာဆီယံကာကွယ်ရေးဝန်ကြီးအပေါင်းလို့ခေါ်တဲ့အမေရိကန်အပါအဝင်အာဆီယံနဲ့ဆွေးနွေးဖက်၈နိုင်ငံကကာကွယ်ရေးဝန်ကြီးတွေရဲ့စီဝေးပွဲကိုဆက်လက်ကျင်းပမှာလည်းဖြစ်ပါတယ်။ Israel နဲ့ Hamas အဖွဲ့ကြားမှလက်တလော့ဖြစ်ပေါ်နေတဲ့စစ်ရေးပြည်ပခန့်နဲ့ပတ်သက်လို့ကတော့မလေးရှားကာကွယ်ရေးဝန်ကြီးမိုဟာမက်ဟာဆန်ကအပြစ်ခတ်ရဲစဲရေးအတွက်တောင်းဆိုခဲ့တယ်လို့အကြမ်းဖက်တဲ့ဤမျိုးစုံနဲ့အရက်သားတွေကိုတပ်ဖြတ်ရှုတ်တပ်ဖြတ်တာကိုရှုတ်ချကြောင်းလည်းပြောကြားခဲ့ပါတယ်ရှင်
။မြန်မာနိုင်ငံမှာတော့လက်တလော့တိုက်ပွဲတွေကြောင့်လူသိမ်းချီနေရစွန့်ခွာနေရပြီးအနည်းဆုံး80နေပါတိုက်ဆုံးခဲ့ရပြီလို့ကုလသမဂ္ဂကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာမကြသေးခင်ကစလက်နက်ကင်ပဋိပက္ခတွေပြင်းထန်လာရာကအရက်သားတိခိုက်တိုက်စုံမှုတွေရှိခဲ့တယ်လို့လူပေါင်း2000လောက်နေရာဆွန့်ခွာခဲ့ရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်လိုက်တာပါ။ရှမ်းပြည်မြောက်ပိုင်းမှာတိုင်းဒေသလက်နက်ကင်အဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားပြီးခဲ့တဲ့လအောက်တိုဘာနှောင်းပိုင်းကစခဲ့တဲ့တိုက်ပွဲတွေဟာအခုအခါရခိုင်ပြည်နယ်ပါဝင်ကျန်ဒေသတွေမှာပါကျယ်ပြန့်လာခဲ့ပြီးကနူးလိလာချက်တွေအရအမျိုးသမီးနဲ့ကလေးငယ်တွေပါဝင်အနည်းဆုံးရက်သား85ယောက်တိုက်စုံက94ယောက်ထိခိုက်ဒဏ်ရာရခဲ့တာလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကဒီနေ့ပဲသတင်းထုတ်ပြန်လိုက်တာပါ။ တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းကယားရခိုင်နဲ့ချင်းပြည်နယ်တွေမှာနေရာစွန့်ခွာသူက2သိန်းကျော်ရှိခဲ့တယ်လို့လည်းဖော်ပြပါတယ်။တိုက်ပွဲတွေစတင်ခဲ့တဲ့ရှမ်းပြည်မြောက်ပိုင်းမှာအနည်းဆုံးမြို့နယ်10ခုမှာတိုက်ပွဲတွေပြင်းထန်ခဲ့ရကသေဆုံးသူရတ43ယောက်နဲ့ဒဏ်ရာရသူ81ယောက်ရှိခဲ့ပြီးနိုဝင်ဘာ14ရက်နေ့ထိကိန်းဂဏန်းတွေရနေရာစွန့်ခွာရသူ6000အထိရှိတယ်လို့လည်းပြောပါတယ်ခင်ဗျ။
Indonesia နိုင်ငံကိုနောက်ထပ် Rohingya 150နီးပါးရေချောင်းကနေဒီကနေ့ထပ်မံရောက်ရှိလာကြောင်းတာဝန်ရှိသူတွေကပြောပါရယ်အာချစ်ဒေသကို Rohingya 200နီးပါးရောက်လာခဲ့ပြီးနောက်တစ်ရက်မှာပဲအနည်းဆုံး148ယောက်လိုက်ပါလာတဲ့ဆက်လီတစီထပ်ရောက်လာခဲ့တာပါအမျိုးသား46ယောက်အမျိုးသမီး58ယောက်နဲ့ကလေး44ယောက်ပါဝင်ကြောင်းလဲဒေသခံအစိုးရကကြေညာချက်ထုတ်ပြန်ထားပါရယ် Rohingya တွေဘေကနေထွက်ခွာလာပြီး Indonesia ကမ်းခြေကိုရောက်လာတယ်ဆိုတာကိုတော့လက်တလုံးမသိရသေးပေမဲ့မြန်မာနိုင်ငံမှာ2019စစ်တပ်နေမည်ရှင်းလင်းရေးစစ်ဆင်ရေးအတွက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတဲ့တိမ့်နဲ့ချီရဲ့ရိုဟင်ဂျာတွေမကြာခဏဆိုသလိုရေချောင်းကနေဒေတာရင်းနိုင်ငံတွေစီကိုရောက်လာလေးရှိပါတယ်။အခုနောက်ထပ်ရေချောင်းကရောက်လာသူတွေဟာအင်အားချိနဲ့နေပြီးနေထိုင်မကောင်းသူတွေလည်းပါဝင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အင်ဒိုနီးရှားနိုင်ငံတာဝန်ခံကတော့အခုနောက်ဆုံးရောက်လာသူတွေနဲ့ပတ်သက်လို့အချက်အလက်အတိအကျမသိရသေးကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းလုံခြုံရေးတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်နေကြောင်း AFP သတင်းဌာနကိုပြောဆိုထားပါတယ်ရှင်။
ဖိလစ်ပိုင်မှာတော့အမတ်တယောက်ကိုတပ်ပစ်မဲ့ချင်းချောက်တဲ့ဆဆွဲချက်ဖြစ်ရှင်းပေးဖို့သမ္မတဟောင်းရိုဒရီဂိုဒူတာလေးကိုဆင့်ခေါ်လိုက်ပါတယ်။ဖိလစ်ပိုင်လွှတ်တော်အမတ်တူကိုတပ်ပစ်မဲ့လို့ချင်းချောက်ထားတဲ့ဆဆွဲချက်နဲ့ပတ်သက်ပြီးသမ္မတဟောင်းဒူတာလေးကိုဖိလစ်ပိုင်အစိုးရရှေ့နေကဆင့်ခေါ်လိုက်တာပါ။အောက်လွှတ်တော်ဒုတိယလူနည်းစုခေါင်းဆောင်တင်သွင်းတဲ့ရာဇဝတ်မှုဆိုင်ရာတိုင်ကြားချက်အတွက်ကနဦးစုံစမ်းစစ်ဆေးမှုစိတ်ပိုင်းဖြစ်အောက်တိုဘာလ29ရက်နေ့စွဲနဲ့ဆင့်ခေါ်ထားတဲ့ဒီဆင့်ခေါ်စာကိုဒီနေ့ပဲမီဒီယာတွေမှာထုတ်ပြန်လိုက်တာပါ။ဒူတာရီဟာစိုက်ဘာရာဇဝတ်မှုတာစီကာကွယ်ရေးအဥပဒေအရကြီးမားတဲ့ချင်းချောက်မှုဆိုင်ရာရာဇဝတ်မှုကျူးလွန်ခဲ့တယ်လို့အောက်တိုဘာ10ရက်ကဒေတာရင်းရုပ်သံနဲ့ SMNI နဲ့တွေ့ဆုံမေးမြန်းခဲ့မှလည်းတိုင်ကြားသူကပြောထားပါတယ်။ဒါအပြင်ဒူတာရီဟာသူ့ရဲ့သမီးဒုသမရာဆာရာဒူတာရီကိုထောက်လင်းနဲ့လျှို့ဝှက်ရန်ပုံငွေတွေကိုသူ့ရဲ့ရုံးနဲ့ပညာရေးဌာနအတွက်ဘလို့ခွဲဝေအသုံးပြုရမယ်ဆိုတာအကြံဉာဏ်ပေးခဲ့တယ်လို့လည်းသူကပြောခဲ့ပါတယ်ခင်ဗျ။The Voice of America, VOA. VOA American, အသံရဲ့နိုမ15ရက်ဗုဒ္ဓညသတင်းလေးကိုမခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေအလှည့်ပါ။ပထမဆုံးကတော့လွိုက်ကောမြို့သိမ်းတိုက်ပွဲဆက်ပြင်းထန်နေတာပါ။နိုဝင်ဘာ15ရက်ဒီနေ့တလီလုံးစစ်စင်ရေး9ရက်မြောက်နေ့မှာလွိုက်ကောမြို့ပတ်ဝန်းကျင်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်ပွားနေပါတယ်စစ်ကောင်စီဘက်ကစီးရီးယားကြဆုံနေပြီးလက်လက်ကြီးနဲ့လေကြောင်းအသုံးပြုပြီးဒီနေ့တလျှောက်လုံးတိုက်ခိုက်နေတယ်လို့ဒေသခံတိုင်းဒါတက်တွေကဆိုပါတယ်ကရင်ပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကတော့တိုက်ပွဲရဲ့၄ရက်မြောက်နေ့မနေ့ကအထိဆိုအရက်သားတိုက်စုံမှုက39ဦးအထိရှိလာနေတယ်လို့ပြောပါတယ်ဒီသတင်းအပြည့်စုံမဆုမွန်ပြပြပေးပါဦးခင်ဗျာ
ကရားပြည်နယ်ဒေသအခေါ်ကရင်ဒေသလွိုက်ကော်မြို့ရဲ့ဝင်းကျင်နေရာအနှံ့မှာကရင်နီတော်လန်ရေးအင်အားစုတွေနဲ့စစ်ကောင်စီတို့ကြားမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေတာဒီကနေ့ဆိုရင်တော့9ရက်သက်တိုက်ရှိလာနေပြီဖြစ်ပါတယ်။တလေးလုံးစတင်လိုက်တဲ့နိုဝင်ဘာလ17ရက်နေ့ကနေဒီကနေ့အထိကရင်နီတပ်မတော် KA ကရင်နီကာကွယ်ရေး KNDF KNPLF နဲ့လွိုက်ကော်ဒီမော့ဆိုမိုးပြဲအပါအဝင်ဒေသခံကာကွယ်ရေးတပ်တွေစုပေါင်းထားတဲ့ကရင်နီတပ်ပေါင်းစုတွေကစစ်ကောင်စီရဲ့ရှေ့တန်းစခန်းတွေဂိတ်စခန်းတွေစစ်ဆေးဂိတ်တွေကိုတိုက်ခိုက်သိမ်းပိုက်နေတာဖြစ်ပါတယ်။စစ်ကောင်စီတပ်အနေနဲ့ထိခိုက်သေးဆုံးမှုများပြားပြီးတော့စစ်ရေးအရာကြာရှုံးနေတာကြောင့်လက်နက်ကြီးနဲ့အစမတန်အသုံးပြုပစ်ခတ်နေတယ်လို့လေကြောင်းကနေပါအပြင်းထန်ပြန်ပြီးတော့ခုခံတိုက်ခိုက်နေပြီး15မိနစ်တခါလေယာဉ်နဲ့လာပြီးတော့ဘုံကျဲနေတာဖြစ်ပါတယ်။ဒီကနေ့မှာတော့လိုက်ကော်တပ်ကတော်ကိုသိမ်းပိုက်လိုက်နိုင်ပြီလို့ကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဘ ਹੁ ပြန်ကြားရေးတာဝန်ရှိသူတူက VOA မြန်မာပိုင်းကိုပြောပါတယ်
။စခန်းရဲ့လောရောတိုင်းတာမျိုးတော့ရှိနေပေါ့နော်။အဲအမိကတော့ဝိုင်းမှာတော့စစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေတိုက်ခိုက်တယ်မျိုးရောရှိပေါ့။ဥမာလော်ရောကတက်တူလို့ဟာမျိုးတွေပေါ့နော်။ပြည်ရေးဝန်ထမ်းတွေကိုဒဇာခံဖြစ်လောက်ထားတဲ့စစ်ကောင်စီတပ်တွေကိုကျွန်တော်တို့ကနေပြည်တော်ဝင်ရောက်တိုက်ခိုက်တယ်လောက်ခဲ့ပါ့။လော်ရောတက်တူထဲကိုစစ်ကောင်စီတပ်ဆွဲထားတာဖြစ်တဲ့ကျွန်တော်တို့ဝင်ရောက်တိုက်ခိုက်ခဲ့တာပေါ့နော်။ဆိုတော့အမှစစ်ကောင်စီတပ်ဖက်ကအကြဆုံးများတယ်။အကြဆုံးများပြီးတော့တချို့လည်းဖက်ပြေးတယ်။ချူကြတော့လည်းစဲနဲ့ချတယ်ပေါ့နော်။အဲ့လိုကြီးအခြေအနေရှိတယ်။ဆိုတော့ခုလောက်ဆယ်ဒီတက်တူဝင်းကိုတော့ကျွန်တော်တို့တိုက်ခိုက် တိုင်းပိုက်ထားနိုင်တယ်ပေါ့နော်ဟုတ်ကဲ့
သမက်တန်နေစူညာနေတဲ့တိုက်ပွဲကြားမှာရောက်ရှိနေတဲ့ဗဟိုပြန်ကြားရေးတာဝန်ခံက VOE ကိုပြောသွားတာပါလက်ရှိမှာလွိုက်ကော်ထောင်ကိုမသိမ်းနိုင်သေးပေမဲ့ထောင်အနီးတစ်ဝိုက်ချထားတဲ့စစ်ကောင်စီကင်းမုံစခန်းကိုတိုက်ခိုက်နေတယ်လို့လည်းပြောပါတယ်မနေ့ကတော့လွိုက်ကော်တက္ကသိုလ်ဝင်းထဲမှာတက်ဆွဲထားတဲ့တက်မ66လက်အောက်ခံခမရ415နဲ့ခမရ6တရင်တွေကိုအပီးသက်ချင်းမုံသိမ်းပိုက်နိုင်ခဲ့တယ်လို့ KNDF ကဒီကနေ့သတင်းထုတ်ပြန်ပါတယ်တိုက်ပွဲတွေအတွင်းမှာတော့စစ်ကောင်စီဘက်ကတရင်မှုဒုရင်မှုအများအပါအဝင်တပ်ဖွဲ့ဝင်130ကျော်သေဆုံးပြီးခဲရဲလက်နက်မျိုးစုံ128လက်နဲ့38ဦးကိုဖမ်းမိတယ်လို့တပ်ခွဲမှုကောင်းမြတ်ကိုကြီး4659ခုဦးစီးတဲ့စစ်ကောင်စီတပ်သား32ဦးကလက်နက်ချခဲ့ကြောင်းနဲ့သူတို့ကိုကောင်းစွာထိန်းသိမ်းစောင့်ရှောက်ထားကြောင်းလဲ KNDF ကပုံနဲ့တကွသတင်းထုတ်ပြန်ပါတယ်အခုလိုမျိုးစစ်ကောင်စီတပ်သားတွေဒေသခံကာကွယ်ရေးတပ်တွေစီမှာလက်နက်ချတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတိုက်ပွဲနဲ့မသက်ဆိုင်တဲ့လွိုက်ကော်တပ်ကတူကိုတိုက်ခိုက်ပြီးပညာရေးဝန်ထမ်းတွေကျောင်းသူကျောင်းသားတွေကိုအတင်းအဓမ္မခေါ်ဆောင်သွားတယ်လို့မနေ့တုန်းကသတင်းထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူကတော့စစ်ကောင်စီဘက်ကဒဇာကန်လုထားတဲ့ပညာရေးဝန်ထမ်းနဲ့မိသားစုတွေကိုကယ်ထုတ်ခဲ့ပြီးဘေးကင်းတဲ့နေရာကိုပြောင်းရွှေ့ထားတယ်လို့ပြောပါတယ်ကယင်းဤပြည်နယ်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွေ့အမှုကိုပညာကတော့တော်လန်ရေးတပ်ပေါင်းစုတွေကဲထုတ်နိုင်ခဲ့တဲ့ရိုက်ကော်တက္ကသိုလ်ကစီဒီအမ်မလုပ်ထားတဲ့ဝန်ထမ်း134ဦးနဲ့မိသားစုဝင်64ဦးကိုလူသားချင်းစာနာထောက်ထားရေးလူခွင့်ရေးတွေနဲ့အညီပြည်ထရေးဌာနရဲ့စီမံကြီးကြပ်မှုအောက်မှာဘေးကင်းစွာစောင့်ရှောက်ထားကြောင်းနဲ့အမျိုးသားညီညွတ်ရေးအတိုင်းအမြင်ကောင်စီ UNCC ရဲ့စီဒီအမ်နိုင်ငံဝန်ထမ်းဆိုင်ရာမူဝါဒနဲ့အညီလှုပ်ဆောင်မှဖြစ်ကြောင်းလည်းပြောပါတယ်ဒီလိုတိုက်ပွဲတွေပြင်းထန်နေတာကြောင့်အရက်သားထိခိုက်ဒေဆေမှုကမြင့်တက်လာနေပါတယ်။မနေ့ကအထိအရက်သားပြည်သူ38ဦးသေဆုံးပြီး50ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ကိုဗညာကပြောပြပါတယ်
။မနေ့ညအထိကတော့ကျွန်တော်အရက်သားပေါင်းလွယ်ကော်နဲ့ဒီမိုးပြဲမြို့တွေမှာ34ဦးပေါ့နော်။အဲ့ဒါကျွန်တော်စီးရင်တိကျနေပေါ့နော်။34ဦးသေဆုံးတယ်။နောက်တော့အရက်ပေါင်း50ထက်မနည်းပေါ့နော်။ထိခိုက်ဒဏ်ရာရမှုရှိပါတယ်ခင်ဗျာ။တချို့ကတော့ကျွန်တော်တို့စီးရင်ခင်ဗျာမထည့်ပေါ့နော်။တတိယဦးတချို့ energy ပုံတန်းကြတော့မလုံးရပြီတော့မှဆုံးတဲ့လူတွေရှိပါတယ်၃ယောက်ဟာ
ဒီကနေ့မှလည်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲနေပြီးအရက်သားတွေခြေပြက်လက်ပြက်ပြင်းပြင်းထန်ထန်ဒဏ်ရာရတဲ့သူတွေများနေပါတယ်လို့လွိုက်ကော်မိုင်းလုံးရက်ကွက်နေသူကပြောပါတယ
်ခုတည်းနှစ်ခေါက်ကျဲသွားတာအဲ့မှာအများကြီးပဲပိတ်မိညာအကုန်လုံးလေအဲ့ဒီကျွန်တော်တို့ဟိုဟော့ကြီးထဲမှာအဲ့ဒီခြေပြက်လက်ပြက်တွေအများကြီးရောက်နေဘိုးစားချဲမိုင်းလုံးအခုလေးရင်ကျဲသွား
လွိုက်ကော်မျိုးကဆစ်ဆောင်အရေးကူညီပေးနေတဲ့တန်ဃာတော်ကို VOE မြန်မာပိုင်းကမေးမြန်းနေတဲ့အချိန်မှာပဲလက်နက်ကြီးကြားရောက်ပောက်ခွဲခဲ့ပါတယ်
။အဲ့လိုလေးမအပြေတော့နေနေတာ။လေရင်နေပြီးတော့တက်တယ်နေတာ။ဘောခူရက်ကွက်တော့ပေါ်ဒါနတော့ရက်ကွက်တော့မုံညာတော့။အောင်းနေလား။အဲ့ခဏနေဒီမှာကြားလိုက်ပြီ။ဒီနေ့လက်နက်ကြီးလား။
ရိုက်ကော်တဝိုက်မှာတော့ဒေသစံတော်ချိန်ညနေပိုင်းအထိတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်ပါတယ်ရှင
်ဒီရိုက်ကော်မျိုးသိန်းတိုက်ပွဲဆက်ပြီးတော့ပြင်းထန်နေတာကိုမဆုမုံပြောပြခဲ့တာပါအခုလဲရှမ်းမြောက်ကုတ်ခိုင်မှာပြည်သူစစ်စခန်းတချို့ TNL တောင်းတက်သိမ်းလိုက်တာပါရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တဲ့ဒီနေ့စစ်ကောင်စီတပ်နဲ့ TNL ပူးပေါင်းတပ်တွေတိုက်ပွဲဆက်ပြင်းနေပြီးကုတ်ခိုင်မျိုးကပြည်သူစစ်စခန်းတချို့ကိုသိမ်းလိုက်နိုင်ကြောင်း TNL ပြောခွင့်ရကပြောပါတယ်လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နောင်ချိုကြောင်မဲတီဘောစတဲ့ဒေသတွေမှာတော့နေစဉ်လက်လက်ကြီးပြစ်ခတ်တာတွေကြောင့်ပြည်သူတွေစိုးရင်ကြောက်လန့်နေရတယ်လို့လမ်းပြတ်တောက်နေတဲ့အတွက်စားရိတ်ခါအခက်အခဲတွေလည်းရှိလာနေပါတယ်ဒီကြောင်းကိုစုံဝက်လိုက်ပြောပြပေးပါအောင်ခင်ဗျာ
ညီနောင်မဟာမိတ်သုံးဘွဲ့ရဲ့10/28စစ်စင်ရေးဟာအခုဆိုရင်ရက်20ရှိလာခဲ့ပြီးတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေသေးပါဒီကနေ့မှာတော့နောင်ချိုမြို့နယ်အတွင်းမှာမနက်ကနေခင်းပိုင်းအထိတိုက်ပွဲတွေပြင်းထန်နေစေရှိကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူရုံးတာဝန်ခံက VOA ကိုပြောပါတယ
်မနက်ကနေခုထီတီနောင်ချိုရွှေညောင်ပြည်မှာတော့တိုက်ပွဲတော့ပြင်းထန်နေတယ်ဟိုအသေးစိတ်တော့မသိရသေးဘူးမနေ့ကတက္ကသိုလ်ရဲ့စခန်းလေးခုကိုကျွန်တော်တို့တင်ပိုင်နိုင်တယ်ဖြစ်စဉ်ကမနေ့ဖြစ်တယ်ပေါ့လေနော်လာရခက်ခဲကြောင့်ဒီနေ့ထုတ်ပြန်တယ်ပေါ့နော်
သိမ်းယူခဲ့တဲ့စခန်းတွေဟာကုတ်ခိုင်မြို့နယ်ရှောက်ဟော်ပြည်သူစစ်စခန်းနဲ့လွယ်ကန်စစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းစစ်စခန်းတန်ရမ်းမြို့နယ်ကစစ်ကောင်စီရဲ့ဆိုင်းလျံတပ်စခန်းတို့ပါဝင်ကြောင်းနဲ့ကုတ်ခိုင်မြို့နယ်မ Monghuan ne Mongmo Pitu Sit Dwe ga le let net se le la yaw an nan chaung tadin thauk pyan ma de. Di ta rwin tadin media re ma ro Dila 14 ye ne nyat ni bai ga Mu Se Myo ne a ni lwe kaung mu tat sakhan go TNL ga taing pai lai chaung phaw pya ja bi me TNL pyo yu su kwin shi tu ga ro ati ma pyu nai de chaung pyo ba de. Dila 14 ye ni ga ro Naung Chu Myo ne Gout Twin Bet ma tai pwae pyin than ga bi Sit Kaung Si ga le chaung ga 3 chain pyit khat khe chaung chaung mae a che sai Kamaya Naya Niko, TNL, Winyao Taka Kejao, Nina Mohameka, the Dentopian Tabare. Now Chomuna Duma, Taipuri, Pipuanira, Yetata, Napa Jolabi, Pipare. Tia by Mabe, Tibomune Male, Taipuri, Pipuabi, TNLiga, Bojo, Niga, Chinti Drago, Dila Seni Anima, Bonque Pesigabare. Lorozemaro, Mandale La Show, Piranzu Lama di Hale, Atoala, Yasin Nidlo, Taipuri, Zeta Pini Rajao.
ติดตั้งกันนี่แค่ตื่นนี่อะไรลูกจำไม่มีกันแต่อุกาพี่ว่าเลยเจ็บเจ็บเลยย้อนหลังนี่แค่เราลูกเชียร์ลูกทุกคนไอ้คนที่พูดสองปีเลยต้องเข้าใจเลยใช้ตัวเองนี่ไม่ยุ่งซับนะชี้เลยคนที่เสียใจย้อนหลังนี่ตอนนี้สิ่งไหนเนี่ยที่เราเสียใจกันไม่ได้รับเงินเลยสักทีไม่ชอบเลยชอบอะไรลูกทุกคนเนี่ยจะจ้องหลังนี่นี่อะไรบ้างติดตามเรื่องไต้หวันเรื่องจำไม่มีบ่เนี่ย น้องเป็นยามาเสียงปีตุนท่องจอลาวยาวชินีรับบ้างกูกันเดต้าเบก้าไต้หวันเชนีกูรออันมันดีคุลูพี่ว่าเลยที่นี่เราดีกูกันแข่งยามยาวไปไปมอไทยเดต้าบ่เนาะไอ้มอไทยเดต้ามาชีวิตตั้งแต่ตรงกูจนเราตั้งไปไหนแค่เดียวเดี๋ยวเต็งนี่รูปอะไรสกสามูดีเราลงนี่กับบ่เนาะนี่เราไม่ทำให้ต้องไปยังดีกันในทุกอย่างจะมาเราเสียเองหาปมมีแต่ลานี่ bi ลาวกันเดต้าโกยาวนานอ่อนเสร็จชิดในจังพบยาบาร์เรดีล่าสัตว์ตรงนี้ก็รอลาวกันมีเนื้อง่ามันจะกว่ากับปัสสินจอกุเต็งอยู่ในจังอันมันดีเอกะทุบยันทับบาร์เรดีล่าสัตว์ตรงนี้มาเบกุขันมีเนื้อตามุเนื้อสีขลายะตินิดตรงจัสคังโกกระเชงเกียร์เอกะเต็งอยู่กับบาร์เรสิ่งของสิบกะรอดีล่าสเลียนิกาชามยาวเดต้า
ตาช่วยทำแบบมาที่ด้วยไต้หวันเนี่ยไงสิจังตินทุบยังไงไปไหมเต้ซี่ทุบยังน่ารักไม่ใช่ว่าบุคเนี่ยเช่นอย่างเสียงนับเจ้าจ้าละจีก็ใครมาปีดูเสียงสกันตัวเชื่อเสียงแข็งอะไรกูจะเอาอะไรจะพยายามกันหรอวะกูเลยไต้หวันเปลี่ยนชื่ออะไรจะใครแล้วจังเสียงสีไปเสือมุจังคิดตัวอะไรอ่ะแค่จังอะไรวะเสียงสีเนี่ยจะใครแล้วกันเอ๋พวกจะไต้หวันเปลี่ยนชื่ออะไรจะใครปีเนี่ยมา สิ่งของสิ่งก็กงเล่นยีเล่นด้วยอารมณ์ไปสู่ท่าจังคิดว่าปีดูเรื่องแค่เจ้าเนี่ยอะไรจะใครกันเนี่ยเชิงกงกันเนี่ยจะใครกูลาเรคีเดรุยปีกเรตเนี่ยลานี่กันเลยก็อันตั้งกูตั้งด้วยสาเรื่องเนี่ยเรื่องมาเป็นมินิราชิดเลยสุดท้ายมีเรื่องมาเลยคิดว่าปีดูเรื่องยานะชีเป็นมินิราบะเชิงกงลาเรติดเรื่องกูสั่งจะพบจะไปบ้างคุณเนี่ย
ยังใครเล่นกันอีพวกก็สัตว์เดินใต้ไข่แค่ละชิบีทีนี้ที่ไต้หวันเลยสัตว์ไต้พี่นี่ดูสิ่งของสิ่งก็ยังใครปีด้วยกงเล่นยี่เล่นด้วยอารมณ์กูไปสู่ท่าละเลยพี่บาร์เลยคุณรู้สิ่งของสิ่งไปสู่มือเรียงเดี๋ยวเราดูสิ่งสิ่งมือเรียงมีสิ่งอะไรดูยังใครปีนี้ก็มีเนี่ยตัวเราแม่ๆมาคิดว่าปีดูเลยยานะชิบไปมีเนี่ยจ้าละบ้ายังใครปีนี้มีเราเสียดมาส่วนยังอันนี้เนี่ยยังก็จะเอาเงินเงินจ้าลาจ้าเลยคิดเลยยานะชิบไปมีเนี่ยดู
ဖြစ်ဖြစ်တွေတွေ့ရတယ်။နောက်ပြီးဒီမှာကျွန်တော်တက်ဟူကတာတွေပေါ့နော်။အဲမရှိတော့ဘူးလေ။မရှိတော့ဟုတ်ကဆွဲဒီကဆွဲနဲ့ဆွဲလွက်ပြီးဒီလိုပဲတယောက်တယောက်ကိုမိတ်မိတ်ပြီးသုံးနေရတယ်။အဲ့လိုအဖြစ်ဖြစ်တွေရှိတယ်။အခုတွားလိုက်ကစရိတ်တွေကတော်တော်လေးပြတ်လို့တချို့လည်းတချို့အတိုင်းဓာတ်တွေနဲ့လာတဲ့ပုံစံတွေရှိတချို့မရှိမဲ့ရှိမဲ့လာတဲ့ပုံစံတွေလည်းရှိတယ်။အဲအားရမျိုးတွေရှိတယ်။တချို့လည်းအစာရည်စားပြတ်ငတ်တဲ့ငတ်တဲ့ဟာတွေရှိတာပေါ့ကိုရဲ့။ချင်းလေးကတော်တော်လေးဆိုးနေတယ်ကိုရဲ့။
ဒါအပြင်စစ်တွေမြို့တွင်ပိတ်မိနေသူတွေထဲမှာတင်တန်းလာတဲ့ပညာရေးဝန်ထမ်းတွေလည်းပါဝင်တာပါစစ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တာနဲ့အခုလိုပိတ်ဆို့တာတွေကိုမလုပ်သင့်ဘူးလို့လည်းစစ်တွေမြို့တွင်ပိတ်မိနေသူတို့ကပြောပါတယ
်ကျွန်တော်ကလည်းပါလာဆိုရင်ကျွန်တော်ကလည်းပါလာလူတွေကဒီညမှာတော်တော်လေးရှိပါတယ်ကိုဘာဆိုရင်ဒါ၄-၅စီတိုက်ဆိုရှင်ကကိုမလုပ်လေဒစီ၄၀နဲ့ပဲထားလိုက်အောင်ကိုရာရာနောက်ထပ်ခီးတယ်ညကြီးရှိသေးတာဟုတ်အနည်းဆုံးကျွန်တော်က၄-၅လောက်အချိကိုပေါ့အနည်းဆုံးကတော့တင်းနာလာတော့ကြောက်ရှာမှလည်းတော်တော်လေးပိတ်မိနေတဲ့အကြောင်းဆရာတွေလည်းကျွန်တော်ကတော့ဗျာသူဟာသူတိုက်တာသက်သနာမရှိဘူးပေါ့နော်တိုက်တာတိုက်ပေါ့နော်အာတိုက်တာကိုတိုက်သူဖြစ်တဲ့ဟာဖြစ်ပေါ့ဒီပိတ်ထပိတ်ဆို့ထားတာတော့ကိုစာဝန်ကြီးကဆိုအလုံးခက်ခဲတွေတွေ့တော့ရမှာလို့ကိုသွားရလာရစားဟုတ
်ဒါအပြင်ငပလီကန်းကြီးရှိရာတန်တွဲမြို့နယ်မှာဆိုရင်လာရောက်အပန်းဖြေကြတဲ့ခီးတဲ့တွေအပါအဝင်ရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်တက်လာကြတဲ့ရခိုင်ဒေသခံတွေလည်းနိုဝင်ဘာလ23ရက်နေ့ကတည်းကပိတ်မိနေကြတာပါ lay out a pan pija a key de chugaro, than way yangong diswane lane rene pianjara le sibare. Yangongani talare, key de tin, kata chuga, key de regaro, pony down with my ne tiny jarawa. Second sibagaro, pay me needed to redega, lare niago, piandome so in pianquin, payment loop, piobime, the kind pina doinga, ladu de gorop, pian wing, wim, a pay de ulo, pay me needed to go kuni pinny, than ready that can do got piobare.
He done as he heard a yam. ทางกันบ้านเอาคลีดีเนี่ยอยู่ที่นี่ดูอยู่เนาะก็จะให้อยู่ก็คือยังคงได้แค่นั้นเองครับเขาได้มาอย่างนี้ว่าเราที่ยังคงต้องกู้ระดับว่าเราอยากได้ยังคงต้องกู้ยามให้ดูเรือเราเออสิ่งนี้เราดีเนาะยังคงไปเจอตัวยังคงต้องกู้ยามนี้นะสิ่งที่ยังบอกแล้วก็นั่นเนี่ยเอาเงินมาสิ่งที่ยังคงต้องกู้ระดับคนเดียวแล้วก็เราเอาเงินเสียไปทั้งนั้นโอ้ยเจ้ามันนี่เจ้ามันนี่เนี่ยไปทั้งนั้นเออตอนนี้ยังอยู่ทั้งนั้นหมดทั้งนั้น
ตาเรียกยืดอะไรก็ทำไปเลยตาเรียกยืดอะไรก็ทำไปเลยดีสิเนี่ยเลยลาดีได้มาดีสิเนี่ยถ้าเป็นยังคงเนี่ยมันเลยแบบกันเนี่ยยังคันดีเนี่ยก็เปลี่ยนเวลาเรื่อยตัวเรื่อยเลยเอ็มยูเนี่ยมาไปมีเนี่ยจ้าละวะสิ่งสิ่งเอ็คุโร่ไปส่งมือเรื่องและสิยังคันดีเนี่ยด้วยกงสีสีมือไม่ใช่หรอกล่ะกงสีนู้นมีแต่ดาร์เรลสีนี่ละวะสิ่งสิ่งอันนี้เนี่ยยังคันดีด้วยกงเลี้ยงยี่เลี้ยงเนี่ยก็สับปีไปทำให้ส่วนใหญ่เดี๋ยวด ော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူးဒီနေ့အထိရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကြားတိုက်ပွဲပြင်းထန်နေတယ်လို့စစ်ကောင်စီရဲ့ကြီးရေးပူပေါင်းစစ်ဆင်ရေးတွေကြောင့်ဒေသခံပြည်သူတွေတိုက်ဆုံထိခိုက်ဒဏ်ရာရတွေလည်းရှိနေတာပါရခိုင်လက်နက်ကိုင်အေအဖွဲ့ဖက်ကတော့တိုက်ပွဲ၃ရက်တာကာလအတွင်းစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ထားတယ်လို့စစ်သုံးမန်းတွေဖမ်းဆီးရမိတာနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေအញ្ញံခံလာရောက်ပူပေါင်းတာတွေလည်းရှိတယ်လို့ထုတ်ပြန်ထားတာတွေလည်းရှိပါတယ်ခင်ဗျာ
တိုက်ပွဲတွေပြန်ဖြစ်လာတဲ့ရခိုင်ဘက်ကလမ်းကြောင်းစစ်ကောင်စီပိတ်ဆို့မှုကြောင့်ခရီးသွားတွေအခက်ကြုံရတာကိုကိုစံကျော်ပြောပြခဲ့တာပါအခုတော့ချင်းဘက်ရီကော်ဒါမှာစစ်ကောင်စီတပ်စခန်းတွေကိုထိန်းချုပ်ပြီးပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုပြင်နေကြတာပါမြန်မာအိန္ဒိယနယ်စပ်ဖြစ်တဲ့ဒီရီကော်ဒါမှာစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးမြို့ကိုထိန်းချုပ်ခဲ့တဲ့နောက်အိန္ဒိယဘက်ကစစ်ဘေးရှောင်နေတဲ့ဒေသခံတွေလည်းကိုယ်ရင်ကိုယ်နေရာပြန်လာနေကြပါပြီချင်းကာကွယ်တပ်ဖွဲ့တွေကလည်းဒီဒေသမှာပြည်သူ့အုပ်ချုပ်ရေးစနစ်ပေါ်ဆောင်ဖို့ပြင်ဆင်နေတယ်လို့ဆိုပါတယ်။နောက်ဆုံးအချိန်တွင်ကိုငင်းချန်းပြောပြပေးပါဦးခင်ဗျာ
။အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ Recorder မြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာနှစ်ခုကိုချင်းကာကွယ်တပ်ဖွဲ့တွေကနိုဝင်ဘာလ12ရက်ညပိုင်းကစပြီးဝင်ရောက်တိုက်ခိုက်ခဲ့ပြီးနိုဝင်ဘာလ13ရက်နေ့မှာအပြီးသိမ်းပိုက်နိုင်ခဲ့တာပါ။တိုက်ပွဲတွေအတွင်း Recorder မြို့ကန်တွေဟာအိန္ဒိယဘက်ကိုစစ်ဘေးတန်းရှောင်ခဲ့ရတာဖြစ်ပြီးတော့အခုတိုက်ပွဲတွေငြိမ်သက်သွားတဲ့နောက်မှာတော့တိမ်းရှောင်နေတဲ့ဒေသခံတွေပြန်လည်ဝင်ရောက်ရေးနဲ့အုပ်ချုပ်ရေးပေါ်ဆောင်ဖို့ဆောင်ရွက်နေတယ်လို့ CNF, CAN, ချင်းမျိုးသားတပ်ဦးချင်းမျိုးသားတပ်မတော်ပြောခွင့်ရဆက်လိုက်ထက်နေက VOA ကိုပြောပါရစေ
။ဒီကကတော့အခုကျွန်တော်တို့ဒီတစ်ဖက်ကမ်းကိုကူးသွားတဲ့စစ်လက်ရှောင်ကိုပေါ့အဲ့ဒါဒီကိုပြန်လည်ဝင်ရောက်နိုင်ဖို့အခုကစပြီးတော့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်တယ်။မကြခင်ပါပဲဒီအုပ်ချုပ်ရေးတွေဆောင်ဖို့ကျွန်တော်တို့ခါတဲ့တိဆောက်ဖို့ကျွန်တော်တို့ပြင်ဆင်နေတာဖြစ်ပါတယ်ဟုတ်ကဲ့
ဒေသခံတူကလည်းဒီကနေ့နိုဝင်ဘာလ15ရက်နေ့ကစလို့အိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်နေတဲ့စစ်ဘေးရှောင်တွေရီကော်ဒါမျိုးရဲကိုပြန်လာကြတာဖြစ်ပြီးတိုက်ပွဲတွေမရှိတော့တဲ့အတွက်လည်းပုံမှန်ပြန်နေလို့ရပြီလို့ဒေသခံတူကပြောပါတယ
်အခုကအချိန်ကနေနေပြီကပုံမှန်လိုလည်းပတ်နေပြီဗျာသူကများဆုံးတော့ပြန်ချပြီဗျာဟာအခုကမြို့ထဲပြန်လို့ရပြီဗျာဒီအောင်ပြန်ရဲပြဲတဲ့လူတွေလည်းရှိရပေါ့
အခုခါတိုက်ပွဲတွေကြောင့်ပိတ်ထားတဲ့ recorder မြို့ကအမှတ်1နဲ့အမှတ်2ဆက်သွယ်ထားတဲ့လမ်းကိုလည်းပြန်အသုံးပြုလို့ရပြီဖြစ်တဲ့အကြောင်းချင်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကထုတ်ပြန်ထားပါတယ်စစ်တပ်တပ်ဆွဲထားတဲ့စခန်းတစ်ခုကိုကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ပြီးတဲ့နောက်လက်နက်အများအများနဲ့စစ်သားတချို့ကိုဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီဘက်ကတပ်သားအများအပြားလည်းအိန္ဒိယဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တာပါအဲ့ဒီထွက်ပြေးတိမ်းရှောင်သွားတဲ့စစ်ကောင်စီတပ်သားတွေကိုနိုဝင်ဘာလ14ရက်နေ့မှာအိန္ဒိယအစိုးရကမြန်မာနိုင်ငံဘက်ကိုရဟတ်ရင်နဲ့ပြန်ပို့ဆောင်ပေးခဲ့တယ်လို့ချင်းသတင်းဌာနတွေမှာဖော်ပြထားပါတယ်။ Recorder မြို့ဟာအိန္ဒိယမြန်မာနယ်စပ်မြို့တစ်မြို့ဖြစ်ပြီးတော့နှစ်နိုင်ငံကုန်စည်ကူးသန်းရောင်းဝယ်ရေးကောင်းတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။တိုက်ပွဲတွေအတွင်းစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိတဲ့အတွက်လည်းနေအိမ်တချို့ပျက်စီးဆုံးရှုံးခဲ့ရပါတယ်ခင်ဗျာ
။ချင်းဘက်Recorder မှာစစ်တပ်စခန်းတွေသိမ်းပိုက်ပြီးကိုပိုင်အုပ်ချုပ်ရေးချဖို့ပြင်နေတာကိုကိုငင်းချန်းပြောပြခဲ့တာပါပေါ်ရူညာရဲ့အခုလိုသတင်းပေးပို့ချက်တွေအပြီးမှာတော့မချာခင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American Band ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မှခွဲရဲ့စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ဖို့ချိန်ဆက်ရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တရရဲ့ November 15ရက်ပုဒုညစီစဉ်တွေကိုဆက်ပြီးတော့ည10နာရီထိတိုက်ရိုက်ထုတ်လင့်ပေးနေပါတယ်။လိုင်းဒိုမီတာ1925 32တို့ကနေဖန်ယူနားဆင်နိုင်ပါတယ်။မကြခင်ထုတ်လင်ပေးမဲ့ဒီဒုတိယပိုင်းနိုင်ဝဲအစီအစဉ်တွေမှာတော့ဗိုလ်ဒုညတိုင်းပြပြနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်အပတ်စဉ်ကန္တာမက်ခင်လေးရဲ့ဂျန်စီနောက်ကွေရန်ရဲ့အားကစားကန္တာဒီပတ်စဉ်ကန္တာတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်ပါတိုင်းပြည်ပြိုကွဲနိုင်ခြင်းတကယ်ရှိသလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်တရုတ်နယ်စပ်ဖြစ်တဲ့ရှမ်းမြောက်ဒေသမှာညီနောင်၃ပါတီရဲ့တိုက်ခိုက်မှုတွေဖြစ်နေခြင်းစစ်ကောင်စီဟာကာလွန်စည်းဝေးခေါ်ယုံပြီးတိုင်းပြည်ပြိုကွဲနိုင်ခြင်းရှိနေလို့သူတို့ကိုပြည်သူလူထုကထောက်ခံကြဖို့သမရဦးမြင့်စွေကပြောကြားခဲ့ပါတယ်။တိုင်းပြည်ပြိုကွဲမဲ့အခြေအနေတကယ်ရှိပါသလား?ဥကျော်စံသားကိုမမျှသစေအောင်မေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဥကျော်စံသားရှင်
။မင်္ဂလာပါများရှင်။
ဒီတစ်ပတ်မှာလည်းဒီအရေးကြီးနေတဲ့မြမအရေးကိုပဲဆက်ပြီးတော့ဆွေးနွေးချင်ပါတယ်။ပြီးခဲ့တဲ့ကာလုံအစည်းအဝေးမှာယာယီသမရဦးမြင့်စွေကအခုလိုပေါ့နော်ဒီတိုက်ခိုက်မှုတွေဟာနိုင်ငံတော်ကိုအစိတ်စိတ်မှောင်မှောင်ကွဲသွားစေနိုင်တယ်လို့သတိပေးပြောဆိုခဲ့ပြီးတော့ဟိုပြည်သူလူထုအနေနဲ့တက်မတော်ကိုထောက်ခံကြဖို့လဲသူကတိုက်တွန်းခဲ့ပါတယ်ဒီပေါ်ဘလူသဘောရပါလဲ
။ပထမဆုံးကာလုံကာကွယ်ရေးနဲ့လူငွေကောင်စီရဲ့အစည်းအဝေးခေါ်ရဆိုရတိုင်းပြည်ချင်းတဲ့အရေးကြီးနေမှာခေါ်တာဖြစ်ပါတယ်စားဒီအစည်းအဝေးခေါ်လိုက်တဲ့ဆိုရတိုင်းပြည်မှာအခုဖြစ်နေတာတဲ့အရေးကြီးတဲ့အခြေအနေဖြစ်တယ်အဲ့ဒီအစည်းအဝေးမှာမှသူရဲ့သမဒါကဒါတိုင်းပြည်ကဆိတ်ဆိတ်မှမှကွဲသွားနိုင်တယ်ဆိုတော့ဒါပို့ပြီးတော့အရေးကြီးရဲ့ဆိုတော့ highlight လုပ်ပြတာပေါ့လေဒါဘာလို့ဖြစ်လိုက်လဲဆိုတော့ဒီချိန်ထဲမှာစစ်ကောင်စီရဲ့ပြောခွင့်ရတာဟာအရှင်းမြောက်မှာသူတို့အခေါ်ပေါ်လေဒါတောင်းကျမ်းသူတွေသဘုံတွေကသိမ်းထားနိုင်ဆိုမဟုတ်ပါဘူးသူတို့ကပြန်သိမ်းနိုင်ပါတယ်ဟာဟိုဘက်ကလူတွေဝါဒဖြန့်ကျင်တာဖြစ်ပါတယ်တို့တော့သူတို့ဟာပေးတဲ့ view ဟာကိုခဏတက်ပြီးတော့ဒါဝါဒဖြန့်ဖို့တပ်ပွင့်ရတော့ဖြစ်တယ်ဆိုတော့ဒါတွေဟာဘယ်လို့မှမဖြစ်နိုင်ဘူးသမရကိုယ်တိုင်ကတိုင်းပြည်ချင်းနဲ့ပြူကွဲထန်လို့ဝန်ခံထားပြီဆိုတာသိပေါ်လွင်သွားပါတယ်ဆိုတော့သူတို့အေးသားနေဆိုတာမဟုတ်ဘူးဆိုတာပေါ်နေပါတယ်ဒုတိယတစ်ချက်ပြောချင်တာကတော့သမရကတိုင်းပြည်ချင်းပြူကွဲမယ်လို့ပြောတယ်သူတို့ဒီဟာကိုစိုးရင်လည်းဆိုတော့ကောင်းတဲ့လက္ခဏာလို့ကျွန်တော်ထင်ပါတယ်သို့တော်လည်းပဲအဲ့မပြူကွဲအောင်သူတို့ကိုထောက်ခံအပ်ပြရဆိုတော့ပြည်သူကသူတို့တကယ်ထောက်ခံမှာလားပြဿနာဖြစ်လာတာကသူတို့အာဏာသိမ်းတာကိုပြည်သူမထောက်ခံလို့လမ်းပေါ်ထွက်ပြီးတော့ညဉ့်ညံ့သောဆန္ဒပြတယ်အဲ့ဒါသူတို့ကအင်အားနဲ့နှိကွတ်တယ်ပြစ်ခတ်တယ်ဆိုတော့အဲ့ဒါကြောင့်ဒီလက်နက်ကင်တော်လှန်ရေးအင်အားပူပြီးတော့ကြည်လာတာဖြစ်ပါတယ်ဆိုတော့သူတို့ကိုထောက်ခံခြင်းအပြင်တကိစ္စညီသက်သွားနိုင်စရာအကြောင်းသိမရှိဘူးလို့ထင်ပါတယ်ဆိုတော့သူတို့တကယ်ဖြစ်တင်တာကတော့ peaceful resolution ခေါ်တာပေါ့ညီညံ့စွာဖြစ်ရှင်ရေးကိုစဉ်းစားရမှာဖြစ်ပါတယ်။တိုင်းပြည်ချင်းနဲ့ပြိုကွဲနိုင်တယ်ကျွန်တော်ညီညံ့စွာဖြစ်ရှင်ဖို့ကြိုးပမ်းမယ်ထောက်ခံပါဆိုရင်တော့ညီညံ့စွာဖြစ်ရှင်ရေးကြွေးကြော်ဆန်နဲ့သူတို့ပြည်သူလူထုရဲ့ထောက်ခံမှုကိုပြောရဆိုရင်တော့ပြည်သူတွေအများကြီးထောက်ခံနိုင်မယ်လို့ထင်ပါတယ်ကျွန်တော်စဉ်းစားမိရပေါ့လေစကား
။အဲ့တော့ဒီတကယ်တမ်းလက်တွေ့အခြေအနေတွေကိုဘယ်လိုသုံးသပ်မိပါလဲ
။လက်တွေ့အခြေအနေကဆိုးနေပါတယ်အဲ့ဒါကြောင့်လည်းသမနာကတော့တိုင်းပြည်ပြိုကွဲရမယ်လို့သူတို့ပြောတာကိုသူတို့ကိုယ်တိုင်စီဆုံးပါသူတို့ကိုယ်တိုင်တိုက်နေတဲ့လူတွေဆိုတော့အကြံပြင်းကျွန်တော်နားလည်းလောက်ပြောမယ်ဆိုတော့တန်နမြင့်ဟိုတုန်းကအရှိဘက်ကမ်းမှာတိုက်နေရကြတယ်ပေါ့လေအခုအရှိဘက်ကမ်းနေမှာဒီအနောက်ဖက်အထိတိုက်ပွဲတွေပြန့်လာပြီဆိုတာအဲ့တွေ့ရပါတယ်အများကြီးသူတို့တွေကအရှိမြောက်ကခြေကုပ်တွေယူထားနိုင်ပြီဖြစ်တယ်နောက်အခုနောက်ဆုံးသတင်းဆိုရခိုင်ဘက်မှာလည်းပဲရဲစခန်းတွေစစ်ကောင်စီရဲစခန်းတွေကိုအေကဝင်ဖိနာရီပါရီလာလူသွားပါပဲချင်းဘက်မှာလည်းပဲလူပဲဖြစ်တယ်အိန္ဒိယနယ်စပ်မှာလည်းပဲဘက်ကတပ်တွေကပြန်သိမ်းသွားတာဖြစ်တယ်နောက်တောင်ပိုင်းမှာလည်းပဲ KNPP right cause ဝင်မြို့ထဲထိတိုက်ပွဲတွေပြင်းပြလာပြီဆိုတော့နိုင်ငံအနှံ့မှာပဲတော်လေးတိုက်ပွဲတွေပြင်းပြဖြစ်နေတော့မှန်ပါပဲတိုင်းပြည်ချင်းတွေပြိုကွဲတော့မလားဆိုတာစစ်ကောင်စီဘက်ကစိုးရင်လို့ပဲစိုးရင်တော့အခြေအနေလို့ပြောရင်ရပါတယ်ခင်ဗျ
ဟုတ်ကဲ့ပါအဲ့တော့ဒီအခုတိုက်နေကြတဲ့အင်အားစုတွေပေါ့သူတို့ရဲ့ရေရှည်ရည်မှန်းချက်ကရောအားလုံးတူညီပါလား
အဲ့ဒါမေခွန်းထုတ်เสียပဲတကယ်တော့အခုလောလောဆယ်မှာသူတို့ရဲ့လောလောဆယ်ရည်မှန်းချက်ကတော့စစ်ကောင်စီရဲ့တပြည်လုံးကတော်လှန်ရေးအင်အားစုတွေကစစ်ကောင်စီကိုဖြုတ်ချရေးပေါ့စစ်ကောင်စီအုပ်စုမှုကိုဆန့်ကျင်ရေးဖြစ်တယ်ဒီအဆင့်မှာတော့သူတို့တိုက်ကြမှာပဲဒီအဆင့်မှာတော့သူတို့တူညီတယ်ဒါပေမဲ့ဒီ Loma Balomless and Empathy, we are through Chiran to you who are a federal democracy, Pidonzu to Tome, democracy Pidonzu Hope by Vidome, Federal Surapunza, Munusi, Diga Piana, Bohone, Pinari, Dedari, Suyavazo, Ayaru, Anna Bello Kowe Yamle, distribution of power. Bohoga Nai took an entire Punza, centralized, Gusu Nai centralized Chete, Bohoga Nai took and Bio Huluria, Anna Sura. Saya bapa bapa masih anakku di dalam ayuh kau boleh naik dalam guru sura guru makan. Alam itu saja ya nyai petang di sini asal di hari majalah pelau tiji lelai ni naik nanya mereka tu senjaya separe. Tapi lo ninyo naik dia. Ekzam pada ninyo naik ni jono pelajar masih bawa asal pelajar tu pelajar masih lo tema dia asalnya. Lo lolo semara arah tiga je dibia dibia bawa kediri lo tema dia.
Era the federation bor no federal pirang su adei pe ko blue phwin su ba me
federal su ra a ja ba ba federal su ra tai bi ko khwe tha de asei pai ni era ho federating unit lo khare federal the ma pa win de asei pai ni ai asei pai ni ko a kon lo su paung bi lo bho aso ya ma su a chou cha na ko anin tha de a ja wo daw ma bho aso ya ne di federating unit ne ja ma pa wa ko khwe wi de khwe wi de a diga a phin a Constitution ya presiden udah mak kuat hari. Nada apa yang lupa arah schedule American ya schedule kerabu English ya schedule boleh. Aib ziarah kuat hari. Bu federal soal letak mah siya anariha behave ho lupa. Umapian dengan jasa sanye tanpi kagui ye sarai jenan lunga umapian bandai ye sedepin arah rejar terus letak mah tarah. So pine soal letak mah jaro be anari tawas ya ziarah kuat biro. Buhua kene ana pineri Federal Unis ini anas juga kuat hari federal mah ada lupa so dengan itu dengan mudah itu cuma jadi bahu letih mana ni miara pinel letih mana miara sih esok depan mimu kuat hari so federal surah dia pihon piaya ini Federal Unis ini bahu sura jama anau presiden ya tiga kuat hari tapi separa sebab tu ni caya boleh di dan kuat jama sura ada federal itu bahu bahu cukup untuk misi bahu
di mana kutejana Federation, federal piramsune, confederation, pakua chama dale. Siapa
dia? The two are confederate, so we are confederation losing jare. Nampi ma lolo the team esri no wa poli. Jadi bila esri wada poli adu wa bineha, adu seta lego banji he. Nampi nengah suai cuaca lego ma piwa si lomu kornai bu. So adu Ninja ni si pengal gu, ana si pengal gu berhusus sama atarai dapat cete. So era gu cipu atau hutan ini dari aja jare ngaruh lebet lebet lumeh, tuan lullak pun tulisi. Ada confederation gu mau piakin wapi tangzuiya dilu cini pilar injen nu piakinnya. Di gu tahun ini ukinyo lu letak dongga bos tahun ini ri ne lukere ninja ni kita mah. Baga baga di waru kugan lu waru nyaru kuetwa labi lo, tuwe gu di Nampaknya terlalu ini dia sejak biro. Kamiaru di dalam tadi lori, tadi siwa itu lori. Pemap di dalam sini, tadi yang dah lenaga yang azul ini tu, ini mahamin mempunyai na itu apa punya. Kamiaru sejak ni bersuara nija suara tu, tadi lori kau yang pikir. Aji kita asal biro tu, hati lori lenaga tu, tanah tu, mahu muri seru baru tu, tadi lori biro. Tiada tiba lah di dalam biro mampir pada. Aji bungan yang wah, lupa lagi dah wah. So aku confederate lori koragaro. So tu apa juga. Federal sintare. Federal majar bahu ne pinjiri ha presiden ya anakku dia kau bicara. Confederate jaro lola deh nangan dia. Suruhnya bahu tuh siwat kudu. Siwat apa yang akan tuh mau piba anjir. Subang kagoi nang sara bahu tuh siwat kudu tuh bahu anak luar tuh. Tuh suruh di sana kau bayu cukup tuh piwa juga hajar. Federal malu dulu kat sini biro, bawa sharing ha, bahuna barang ni juga. Suruh leh sama amnaji tapi biro, suruh ya bungju si buat nak ni mesra kat jodoh pak. Tiba kagoh hero, si buat dengar kare kongtoh hero satu pun, ada lagu betul ha. Suzi thare, emtahan yo ye do, polisi mupsi pare, ada confederate polis lo. Ni mana yang malu ber, tanya dah di sura wah, uti biro wah, ayu semupsi napa, no. Masa dah dah mah wah bini leh doa mesra, kena muka doa retemare, di sini lullah dolo meyau. Ayo suruh, ayo punggah mewu, aja aja lo tema ya suruh lah. Federal dan Confederation korang ada dia era apa?
Era di aku pin ni le, chin ni mah. Tiba nengen ni ya, wenyau nengji boh tu tu pin, tiu nengen ni ne, wenyau lah nengji, siapa lah belu tungtung.
Siapa le? Tiu kata ini dia kita, aku le wenyau ni, aku. ဒီကုကန်နဲ့ဒီသုံးပါတီမဟာမိတ်ကစပြီးတော့တိုက်လာတာကိုနှစ်ကတေယုကမိစိန်ပြရဲဆိုတာတဖြည်းဖြည်းထောက်ထားတဲ့ပေါ်လွင်လာပြီးဖြစ်ပါတယ်ဆိုတော့သူတို့တွေရဲ့အခုဒီအွန်လိုင်းလိင်တွေမှုတွေကြာဖြန့်လုပ်ငန်းတွေဖြစ်လာတဲ့ခါမှာတေယုကနင့်လာရဲစီးပွားရေးအဖြစ်လည်းပဲဒေါ်လာဘီလီယံချီပြီးတော့နင့်လာရဲအစကတည်းကလည်းဒေါ်တေယုကဒီကိစ္စကိုတွန်းကျွမ်းညင်သူတွေရေးရတာတေယုကဒီကိစ္စကိ ာမှာလည်းပဲဂုံတိကရှိတဲ့နိုင်ငံဖြစ်အောင်ကြိုးပမ်းနေတဲ့တရုတ်နိုင်ငံတွေပို့ပြီးတော့တိခါကြဆင်လာတော့ဒါကိုအဓိကနှိမ်နှင်းမယ်ဆိုပြီးတော့လှုပ်တယ်။လှုပ်တဲ့အခါမှာစစ်ကောင်စီကပြတ်ပြတ်သားသားမနှိမ်နှင်းဘူး။အဲဒီကိစ္စကိုလှုပ်နေတဲ့အထက်မှာသူတို့ခန့်ထားတဲ့လူတွေကအဓိကပါဝင်နေတယ်ဆိုပြီးတော့တချို့ကထောက်ပြကြပါတယ်။အဲဒါကြောင့်တရုတ်ကမင်းတို့လူပြောများဘူးလို့ဆိုပြီးတော့ဒီကိစ္စမှာလှုပ်ပဲတဲ့ခါမှာဟုတ်အဲသူနိုင်ငံသူပါတီမဟာမိတ်ကအင်အားကောင်းလာတယ်အခုနောက်ဆုံးကြားတဲ့သတင်းဆိုရင်တချို့သတင်းဌာနတွေကအတည်ပြုပြီးရေးထားပါတယ်အဲဒီလောက်ကင်သိကျပြန်တဲ့လောက်ကင်မျိုးတဲကိုတော့မှတရုတ်အထုတက်ဖွဲ့တွေကကိုယ်တိုင်ဝင်ရောက်ပြီးတော့ဒီကိစ္စကိုနှင်းနှီးဖို့လှုပ်နေပြီသို့သော်လည်းပဲတရုတ်ကတော့မြန်မာနိုင်ငံဟာပြည်ထောင်စုပြိုကွဲပြီးတော့ဖျို့ဖျက်ဖြစ်တဲ့အထိလုံးနိုင်မှာမဟုတ်ဘူးလို့အခိုင်အမာဆုံးသတ်တဲ့လူတွေရှိပါတယ်ဥပမာဗတ်တလစ်တာတို့လိုကြွန့်ကျင်တဲ့သတင်းစာဆရာကြီးတွေကမြန်မာနိုင်ငံကစိတ်ပြီးတော့ဒီမိုကရေစီစစ်မှန်ပြီးတော့ဖက်ဒရယ်စစ်ဖြစ်သွားရင်လည်းပဲတရုတ်ကထင်တိုင်းလုံးလို့ရမှာမဟုတ်တော့ဘူး။နောက်ပြီးစစ်မှန်တဲ့ဖက်ဒရယ်ပုံစံမျိုးဆိုတာလည်းပဲတရုတ်ကလိုလားခြင်းမှလိုလားမလို့ပြောကြတယ်။ဘာကြောင့်လဲဆိုတော့တရုတ်ကကိုယ်၌ကအဲ့ဒီလူတိုင်းရင်းသားတွေမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာရှိရမှာမဟုတ်ဘူး။သူကအဓိကချုပ်ကိုင်ထားတာဖြစ်တယ်ဆိုရယ်။အဲ့ဒီအကြောင်းတွေကြောင့်တရုတ်ကမြန်မာနိုင်ငံကိုစိတ်ခိုင်ခိုင်မာမာကြီးလည်းဖြစ်စေဘူးလုံးဝဖျော်ဖျက်လည်းမဖြစ်စေဘူးအဲ့လိုနဲ့ဖျော်ပြုတ်ခွဲတာလည်းမဖြစ်စေမှုခလေသူတို့လည်းမညီမညွတ်ဖြစ်တော့ကတရုတ်ကကြားဝင်ကစားနေမယ်သူတို့အကျိုးစီးပွားအတွက်လို့ဆုံးသတ်ကြပါတယ
်တရုတ်ကတော့အိမ်နီးချင်းပေါ့လေဒီနေရာမှာဒီကိစ္စမှာပေါ့ဟိုတခြားအမေရိကန်တို့တခြားနိုင်ငံတွေရောဘယ်လိုသဘောရှိပါလဲ
တရုတ်ကဝင်လာရင်တော့အမေရိကန်ကတရုတ်ကိုအများအားဆောင်ကြည့်နေတာပါပဲအခုတော့မှတရုတ်ကအဲ့လိုလုပ်လာရဆိုရင်အမေရိကန်ကငါတို့အကျိုးစီးပွားလည်းကာကွယ်ရမယ်မြန်မာနိုင်ငံကိုတရုတ်လုံးလုံးအုပ်စိုးသွားမဲ့အဖြစ်မျိုးမလို့ချင်ဘူးဒါအာရှပစိဖိတ်အာရှပစိဖိတ်ဒေသရဲ့အလဲဘဟိုမှာရှိနေတဲ့မြန်မာနိုင်ငံဟာတရုတ်ဘက်ကလုံးဝပါသွားမှာပေါ့အမေရိကန်နဲ့အနောက်နိုင်ငံတွေကလုံးဝမလို့လာပါဘူးရောက်စိုးထိတ်ညိပါပါပဲဆိုတော့အခုပဲသူတို့ကစဉ်းစားကြည့်နေကြတယ်အာတရုတ်ကအခုတိုင်းပြည်ထဲမှာတိုင်းရင်းသားအင်အားစုတွေပေါ့မှာဩဇာပုံပုံပုံပြီးတော့ဖြန့်လာတယ်ဆိုတော့ NUG ရလည်းပဲတဖက်မှာအမေရိကန်နဲ့ဆက်ဆံရေးသိကောင်းနေတယ်ဒီမှာရုံတွေပါရှိနေပြီမဲ့လည်းပဲဒီမူရေးစေဝါတိုက်ဖြည့်လုပ်ငန်းတွေကိုငါတို့အားပေးတယ်ဘာကြောင့်ဆိုတော့တရုတ်နဲ့ဤဖန်ကျဲသိမကွဲဘူးဘာတကိစ္စမှာတော့နော်တိုက်ကြည့်ဘူးလို့ဖြစ်စေချင်တယ်ဆိုတော့စစ်ကောင်စီကိုတိုက်တဲ့အဖွဲ့ကိုတရုတ်ကမီးစိမ်းပြလိုက်တာကိုလည်းပဲ NUG ကကန့်ကွက်စရာအကြောင်းမရှိဘူးဒါကိုအမေရိကန်ဘက်ကဆိုရင်လည်းတချို့ကဆိုရင်အဲအမေရိကန်သူတွေဒီတွေဗမာပြည်အကြောင်းအတွေ့အကြုံရှဲပညာရှင်တွေရေးတွေ့ပါတယ်ဟာဒါကိုအဓိကထားပြီးစဉ်းစားရမယ်တေဥ်အော်ဇာဆွမ်းမလို့မလားအောင်ငါတို့ဘယ်လိုလုပ်ရမလဲဒီတိုင်းရင်းသားအင်အားစုနဲ့သူတို့ချင်းကားရမယ် NUG ကိုပို့ပြီးချင်းကားရမယ်ဆက်သဖြင့်ပြောနေရတာလည်းတွေ့ရပါတယ်ဒါဟာအမေရိကန်အတွက်အဓိကကိစ္စဖြစ်ပါတယ်ထို့နည်းတူစွာပဲအာဆီယံဆိုလည်းပဲဒီကိစ္စကိုကြည့်ကြသူတို့သတိထားပြီးစောင့်ကြည့်နေရမှာဖြစ်ပါတယ်အထူးသဖြင့်ထိုင်းနိုင်ငံလေဆာရှင်ကတ်နေတဲ့နိုင်ငံသူကတော့သူတို့စီမှာဘယ်လိုအကျိုးသက်မှုရှိလာမလဲနောက်ပြီးတော့ဒီဖြေကုတ်ကိုတို့ဘာလို့ဆိုရင်ဒီမူရေးစေဝါကိစ္စနဲ့ပတ်သက်ပြီးတော့နေဆက်မှဖြစ်နေဆိုရင်ထိုင်းအတွက်လည်းပဲအထူးသတိထားစောင့်ကြည့်ရမယ်အခြေအနေဖြစ်ပါတယ်အိန္ဒိယကလည်းအလားတူစွာပဲစောင့်ကြည့်ပါလိမ့်မယ်အထူးသဖြင့်ရခိုင်ဘက်ကိုစဉ်းမျက်နှာပြန်လာရဆိုရင်တော့သူတို့တွေလည်းပဲအထူးစောင့်ကြည့်ရမှာဖြစ်တယ်လို့ထင်ပါတယ
်တရုတ်နယ်စပ်ရှမ်းမြောက်ကစစ်စင်ရေးတခြားဒေသတွေမှာပါစခန်းသိမ်းတိုက်ပွဲတွေဆက်ပြင်းထန်စေခြင်းကလုံးဆိုရင်တဲ့တိုင်းပြည်ပြုတ်ကွဲနိုင်ခြင်းဥကျော်ဆန်သားနဲ့မမြသစင်အောင်ဆွေးနွေးကြတာပါအခုတော့အပတ်စဉ်ကဏ္ဍဂျန်စီမှာလူငယ်နဲ့အချစ်ရေးပါလူငယ်နဲ့အချစ်ရေးဆိုတာအမြဲတွန်တွဲနေတတ်တာပါအချစ်ကလူတယောက်ချင်းစီရဲ့ဘဝတွေမှာဘလောက်ထိအရေးကြီးပါလဲအချစ်ဦးနဲ့လွယ်ခဲ့ကြသူတွေအတွက်ရောအချစ်ဦးမှုမေးမရတဲ့သူတွေအတွက်ပါဒီအချစ်ချောင်းကိုသူမရဲ့ပဲ့ကန်ရှင်ဖြစ်တဲ့မတ်ရွှေစုလိုက်နဲ့မခင်လေးဆက်ပြီးတော့စကားပြောထားပါလေခင်ဗျာ
Hello, Jazzy တို့တက်ချင်ရောက်ပြီ။ဒီတွက်မှာလေ Jazzy တွေနဲ့အမြဲတွန်တွင်းနေတဲ့အကြောင်းအရာလေးတစ်ခုဖြစ်တဲ့အချစ်ချောင်းကိုသူမနဲ့ဆက်ပြောကြမယ်။နားထောင်ကြည့်နော် Jazzy တို့ရေချစ်ဖူးကြတယ်ဟုတ်။အဲ့တော့အချစ်ကဘလောက်တိအရေးကြီးလဲ။မရှိစုလိုက်ရင်ပြောပြပါအောင်နော်
။ဘဝမှာအချစ်ရ
it's not everything ဆိုတာလေးကနေစပြီးတော့ပြောချင်ပါတယ်လူတယောက်ရဲ့ဘဝတစ်ခုဆိုတာဟာပေါ့เนาะအချစ်ရေးနောက်လူမှုရေးနောက်တစ်ခုကဒီ financial လို့ခေါ်တဲ့ငွေရေးကြေးရေးလို့ဟာမျိုးနောက် career လို့ခေါ်တဲ့လုပ်ငန်းကိုင်ငန်းပေါ့เนาะဒီလိုမျိုးပေါ့နောက် social ပေါ့လူမှုပတ်ဝန်းကျင်ဒါတွေအများကြီးねဟိုဟိုပေါ့တမညတ်တာဆိုတာဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒါလူလူဘဝဆိုတဲ့ဥစ္စာပေါ့နော်ဒါအရေးကြီးလားဆိုတော့အရေးကြီးတာပေါ့နော်ကျမတို့ဖြစ်ဖို့လဲလို့ရတယ်ဒါပေမဲ့ဒါကဘဝတစ်ခုလုံးကြီးတော့မဟုတ်ဘူးပါတနာပေါ့ကိုနဲ့ကိုရဲ့ပါတနာဆိုတဲ့ဥစ္စာဟာနှစ်ဦးနှစ်ဖက်ညံ့ညတ်တာတည်ဆောက်ထားရတဲ့အရာဖြစ်တယ်ပေါ့နော်ခြေဟာဘဝမှာအဆင်မပြေရတဲ့အကုန်လုံးရဲ့အဖြေပါလို့သွားပြီးတော့ဟိုမျောလင့်လိုက်လို့ရှိရင်အဲ့ဒီအခြေရေးကြီးကလည်းပြိုကွဲမှာဟိုလွဲတယ်အဖေလို့လဲဆို expectation ရလည်းမြင့်သွားပြီလေတဘွားလုံးကဒီခြေရေးပေါ်မှာပဲမူတည်တယ်လို့ဖြစ်တာဆိုတော့အခြေရေးဟာတော့တကဘာမဟုတ်ပါဘူးပေါ့နော်ဒါလေးပြောချင်ပါတယ်ဟုတ
်အခြေဦးကြောင့်အသေးကွေးနေတဲ့ဂျန်စီတွေရှိလားသူမကအခြေဦးကြောင့်ပြပြမယ်နော
်ဟိုဂျန်စီဟိုပါပေါ့အတွေ့အကြုံနူးနယ်တဲ့အခါမှာဖြစ်တတ်တဲ့ဟာကဟိုဒါဟာ end of the world ဒီလိုအချက်မျိုးနောက်တစ်ခါမကြုံတော့ဘူးအဲငါဘဝမှာဒါကြီးရအကြီးဆုံးပဲနောက်တစ်ခါထပ်မလာတော့ဘူးဒီလိုလူမျိုးကငါအချက်ဆုံးသူ့ကိုထပ်ပြီးမလာတော့ဘူးဒီလိုလူမျိုးဆုံးရှုံးသွားရတယ်ပြီးသွားပြီပေါ့သွားပြီငါဘဝဆိုရမျိုးဖြစ်တာအဲ့ပြဿနာပေါ့ဒါဆိုပထမဦးဆုံးလူလေးအကြီးကြီးချစ်လိုက်တာဆိုတော့အမှန်တော့အဲ့လိုမဟုတ်ဘူးရှင့်တိလားဟိုဒါကလေလေဟိုသစ္စာရင်းမြစ်တာရေးဒါကိုပြောတာမဟုတ်ပါဘူးလူတစ်ဘဝကိုပြောပြတာဂျန်စီဆိုတာအစောကြီးပဲရှိသေးတယ်ဘဝမှာထပ်ပြီးတော့လာမဲ့အတွေ့အကြုံတွေလူတွေနော်အတက်အကျတွေ experience တွေမှာအများကြီးရှိသေးတယ်ကဘာကြီး life ကိုချီပြီးတော့ရှိတယ် it's the wall is waiting for you ဂျန်စီဆိုတာအရင်လဲစောသေးတယ်ငယ်သေးတယ်ပေါ့နော် energy တွေလည်းအများကြီးရှိသေးတယ်အဲ့တော့ချစ်ဖို့လည်းနောက်ထပ် energy တွေလည်းအများကြီးရှိသေးတယ်ဆိုတော့ပြောချင်တာက conclusion ကိုပေါ့နော်ဟိုစောစောစီစီမချလိုက်ပါနဲ့ဒါအချက်ဆုံးပဲဘဝမှာဒါပဲနောက်မလာတော့ဘူးလို့မတွေးပါနဲ့နောက်လဲလာအောင်ပါပါအဲ့လိုထပ်လက်ချက်လို့ရပါတယ်ပေါ့နော် end of the world မဟုတ်ပါဘူးလို့ပြောချင်ပါတယ်ဟုတ
် relationship တစ်ခုအဆင်ပြေဖို့အတွက်ဘာတွေလိုအပ်လဲဆိုတော့လဲကြည့်ပြပေးပါဦ
း relationship တစ်ခုမှာပေါ့အဆင်ပြေဖို့အတွက်ကိုဆိုလို့ရှိရင်ပေါ့နော်လူငယ်ရေးအတွက်ကိုပေါ့လူငယ်ရေးပဲဖြစ်ဖြစ်လူကြီးရေးပဲဖြစ်ဖြစ်ပါသူကဒီ compatibility လို့ခေါ်တဲ့ကိုက်ညီမှုပေါ့နော်ကိုက်ညီမှုသုံးခုရှိရမယ်လို့ပြောပါတယ်ပထမအဦးဆုံးကတော့ intellectual compatibility ရှိရမယ်လို့ပြောပါတယ် intellectual compatibility ဆိုတာညံမီရမယ်တယောက်နဲ့တယောက်ညံချင်းတူမရမယ်ပညာချင်းတူမရမယ်ပေါ့နော်ဒါကြီးကြီးကျယ်ကျယ်ပြောတာမဟုတ်ဘူးရှင်တကယ်ကိုနဲ့သူနဲ့ညံရည်ချင်းမတူဘူးဆိုလို့ရှိရင်စကားပြောရတာအဆင်မပြေတော့ကိုပြောတဲ့ဟာသူနားမလဲဘူးတခခုဘာဖြစ်လို့လဲဆိုတော့ relationship ဆိုတာတစ်ချိန်လုံးကိုတူနကိုတဲကိုပြန်မှထိုင်ချင်းနေလို့ပြီးရမဟုတ်ဘူးတိလားသူဒါသူတို့နှစ်ယောက်ရဲ့ဘဝမှာအတူတူလဲ grow ဖြစ်သွားဖို့လိုတယ်ငါတို့နှစ်ယောက်ဘဝကိုအဆင်ပြေအောင်ဘယ်လိုလုပ်ကြမလဲဘယ်ကိုရှောက်လန်းကြမလဲဘယ်လို future ကို plan မလဲဆိုတဲ့အပိုင်းတွေကတစ်ချိန်ချင်းမှာလာမယ်အဲ့ခါကြာလို့ရှိရင်ဒီဟာကိုညှိဖို့အတွက်ကို intellectual compatibility မရှိရင်ကိုပြောတဲ့စကားသူနားမလဲသူပြောတဲ့စကားကိုနားမလဲ ਨੇ ကြက်ကြမမြဲဘူးရှင်ဆိုတော့အဲ့ဟာအရေးကြီးတယ်ပေါ့နော်ဒုတိယတစ်ခုကတော့ emotional compatibility လို့ခေါ်ပါတယ် emotional ဆိုတဲ့ဥစ္စာကစိတ်ပိုင်းဆိုင်ရာအပြင်တယောက်နဲ့တယောက်နားလည်ဖို့ရှိဖို့လိုတယ် connection ရှိဖို့လိုတယ်ဒါတော့ of course ဒါအရေးကြီးတာပေါ့ကိုပြောတဲ့ကိုယ့်ရဲ့ခံစားချက်ကို तू က absorb မလုပ်နိုင်သူနားမလဲနိုင်သူခံစားချက်နဲ့ကိုယ်ခံစားချက်နဲ့ဘယ်လိုမှမကိုက်ဘူးဆိုလို့ရှင်လဲကိုသူနားလည်မှာမဟုတ်ဘူးကိုဘာတွေဖြစ်နေလဲကို feeling တွေကိုသူဘယ်လိုမှကိုခံစားပေးနိုင်မှာမဟုတ်ဘူးဆိုတော့ emotional compatibility ကလည်းအရေးကြီးလို့နောက်ဆုံးတစ်ခုက physical compatibility ဖြစ်ပါတယ်ရုပ်ပိုင်းဆိုင်ရာအပြင်တယောက်နဲ့တယောက်ဆွဲဆောင်မှုမရှိဘူးဆိုလို့ရှင်ဘယ်လိုမှမဖြစ်နိုင်ဘူးပေါ့နော်ဆိုတော့ကျမတို့ main ကလေးတွေစီမှာဆိုလို့ရှင်ပို့ပြီးတော့အဲ့ဒီဟာတွေ့ရမယ်ယောက်ျားလေးတွေကသူစဆတွေ့ခြင်းတွေကသူတို့ကို physically attract မဖြစ်ရှေ့မဆက်ဘူးတွေ့ကြတယ်ယောက်ျားတွေကပြတ်တယ် main ကလေးတွေကကြတော့တခါလေကြလို့ရှင် physical compatibility ကတော့တိတ်မတည်ကြဘူးဒါပေမဲ့ဒါတစ်ဖက် partner ကကိုဘွားကိုတော်တော်လေးကောင်းကောင်းထားနိုင်တယ်ပဲထားပါတော့ဗျနော်အဲ့လိုမျိုးပေါ့ကြည့်လိုက်လို့ရှိရင်ဒါ impression ကောင်းတယ်ပေါ့ဒါ impress ဖြစ်မိတယ်ထင်ကြီးမိတယ်ဆိုလို့ရှိရင် physical compatibility မရှိဘဲနဲ့လည်းဆက်သွားကြည့်တာမျိုးရှိတယ်နော် at some point မှာအဆင်မပြေတဲ့ကိစ္စအဖြစ်လာမှာပါတခုနောက်တစ်ခုကတော့ sex education နဲ့ပတ်သက်လာလို့ရှိရင်အထူးသဖြင့် main ကလေးတွေမှာဒီအကြောင်းကိုသိနေနားလည်နေတာပဲအဲဒီ main ကလေးကတခုခုဖြစ်နေတယ်လို့လို့သိရမလားတန်ဒီလိုမျိုးမြင်ကြတာရှိတယ်ဆိုတော့ဒီလိုအမြင်တွေကြောင့်မို့လို့လေဒီအရာကိုသိဖို့စ조사တဲ့နေရာမှာ main ကလေးတွေကရှက်ရှွံ့ရတယ်ကြောက်ရတယ်လူရှိသူရှိမှပြောမရဘူးဆိုတာမျိုးကရှိတယ်အဲသို့တော်လည်း main ကလေးနေနေပဲဖြစ်ယောက်ျားလေးနေနေပဲဖြစ်ဖြစ်ဒီကိစ္စတွေကတိထားတင်ပါတယ်
ကဲဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်ပတ်တွင်မှာလဲဂျန်စီတွေတည်ထားတဲ့အကြောင်းအရာတွေကိုပြောပြမှာမို့လို့ဆက်ဆက်စောင့်ကြည့်ဖို့မမေ့နဲ့เนาะတတ
လူငယ်တဲ့အခြေရင်းအရေးပါမှုမက်ကလေးပြောပြပေးခဲ့တာပါအခုတော့ကိုရနိုင်တစ်ဆက်တဲ့အားကစားကဏ္ဍပါ England Manchester United ကံတွင်ဘောလုံးသမားကြီးဆာဘော်ဘီချာလ်တန်ရဲ့စာပနာကိုတနင်္လာနေ့ကတည်တိမ်မှာလုပ်ခဲ့ပါတယ်။နိုကိုနိုဘက်ဂျိုကိုဗစ်ကတော့ကမ္ဘာအဆင့်တစ်ကစားသမားအဖြစ်နဲ့ရှင်းလင်းမြောက်စံချိန်တင်လိုက်ပါတယ်။ကိုလံဘီယာပျောက်ကြားသဘုံအဖွဲ့ကတော့ Liverpool တိုက်စစ်မှု Luis Diaz ရဲ့ဖခင်ကိုပြန်လွှတ်ပေးလိုက်ပါတယ်။ဒီသတင်းတွေကိုရနိုင်ပြပြပေးပါအောင်ခင်ဗျာ။
မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အင်္ဂလန်နဲ့ Manchester United ကံတွင်းဘောလုံးကမာကြီး Sir Bobby Charlton ရဲ့နိုင်ငံခန္ဓာကိုတနင်္လာနေ့က Manchester မြို့မှာပြုလုပ်ခဲ့ပြီးတော့ Manchester မြို့ကနေနဲ့သူ့ကိုချစ်တဲ့ဘောလုံးပရိသတ်တွေနောက်ဆုံးအနေနဲ့ဂုဏ်ပြုလှုပ်ဆက်ခဲ့ကြပါတယ်။ Bobby Charlton ရဲ့ရုပ်လောင်းကို Old Trafford ကွင်းနဲ့ခွင်းပေးကသူ့ကိုဂုဏ်ပြုထားတဲ့ရုပ်ထုပေးကနေဖြတ်ပြီးတော့ဓာရီဝပြုစုတောင်းပွဲလုပ်ရဲ့ Manchester ဖျားเจ้าကိုတည်ဆောင်ခဲ့တာဖြစ်ပါတယ်။ဘုရားစုတော်မွေးခန္ဓာကိုတော့ဗြိတိန်ရဲ့တော်ဝင်အင်ရှစ်မင်းသားဝီလျံစ်၊မန်ယူနီပြဟောင်းဆာအလက်ဆာဂူဆန်၊ဥရောပဘောလုံးဖွဲ့ချုပ်အုပ်ချုပ်အလက်ဇန်းဒါဆက်ဖရင်၊အင်္ဂလန်နီပြဂါရက်ဆောက်ကိအပါဝင်မန်ယူနဲ့အင်္ဂလန်သင်းကလက်ရှိကစားသမားတွေ၊ကစားသမားဟောင်းတွေအသင်းတာဝန်ရှိသူတွေအများအပြားဂုဏ်ပြုတက်ရောက်ခဲ့ကြပါတယ်။မန်ယူနဲ့အင်္ဂလန်အသင်းကောင်းဆောင်ဟောင်း Brian Robson ကတော့ Bobby Charlton နဲ့ပတ်သက်ပြီးတော့သူအရင်ဆုံးအမှတ်ရမိတဲ့အကြောင်းကိုအခုလိုပြောပါတယ်
။ For me it started straight away in the World Cup final when
ကျွန်တော်အတွက်တော့အရင်ဆုံးသတိထားမိတာကကမ္ဘာဖလားဖိုင်နယ်ပါအဲ့ဒီကမ္ဘာဖလားမှာသူပွဲတော်တော်များများမှာခြေစွန်းပြနိုင်ခဲ့ပါတယ်ဒါပေမဲ့ကမ္ဘာဖလားကိုပိုဆွဲပြီးနောက်တစ်ကြိမ်1968ဥရောပဖလားဖိုင်နယ်မှာခြေစွန်းပြပြီးနိုင်လိုက်တာတွေးလိုက်ရတဲ့အချိန်မှာတော့သူဟာဘလောက်ကောင်းတဲ့ဘောလုံးသမားလဲဆိုတာကိုသိလိုက်ရတယ်ကွင်းထဲမှာသူဘလောက်ကောင်းနေဆိုတာလူတိုင်းသိကြပါတယ်ဒါပေမဲ့ကွင်းပြင်မှာလည်းလူတိုင်းကိုတလေးတစားနဲ့အချိန်ပေးဆက်ဆံပြီးတကယ့်ကိုလူကြီးလူကောင်းတယောက်ပ
ါ။ Bobby Charlton အမေရိကန်အတွက်958ပွဲကစားပြီးတော့149ဂိုးအင်္ဂလန်အတွက်108ပွဲကစားပြီးတော့49ဂိုးသွင်းပေးခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့အောက်တိုဘာလကအသက်86နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယားလိဂ်ကဘောလုံးပွဲတွေမှာတော့အာစနယ်လိုဘူးနဲ့မန်ယူတို့အနိုင်ရပြီးတော့မန်စီးတီးနဲ့ချယ်ဆီတို့တည်ကျသွားခဲ့ပါတယ်။အာစနယ်ကဘာလီကို3-2၊လေဗူးကဘရန့်ဖူ့ကို3-2မရှိနဲ့နိုင်ပြီးတော့မန်ယူကတော့အင်္ဂလန်မှာလူတန်တောင်းကို2-2မရှိနဲ့ကတ်ပြီးတော့နိုင်ပါတယ်။ဟိုယင်တစ်ဘက်ကအာစနယ်ကိုနိုင်ခဲ့တဲ့နျူကာဆယ်ကတော့ဘုံမောက်ကို2-2မရှိနဲ့ရှုံးပြီးတော့ရာသီစကားတွေကခြေစွာနေတဲ့စပော့စ်ကလည်းအခုတစ်ဘက်မှာဝုတ်ကို2-2နဲ့ရှုံးလို့နှစ်ပွဲသက်တိုက်ရှုံးသွားခဲ့ပါတယ်။ကျောက်စီးနဲ့ချန်ပီယံမန်စီးတီးပွဲမှာတော့ဂိုးတွေအပြန်အလှန်သွင်းပြီးတော့နောက်ဆုံးမှာ၄ဂိုးစီတည်ကျသွားပါတယ်။ဒီပွဲမှာအသက်39နှစ်ရှိဖြစ်တဲ့ကျောက်စီးနောက်တန်းလူတီယာဂိုဆော့ဗာဂိုးသွင်းလို့ပရီးမီးယားလိဂ်မှာအသက်ကြီးဆုံးဂိုးသွင်းတဲ့သူဖြစ်လာခဲ့တယ်လို့မန်စီးတီးကမလို့တော့လို့ပြီးခဲ့တဲ့ဩဂတ်လကကျောက်စီးကိုထုတ်ရောင်းခဲ့တဲ့ကိုးပါမာကလည်းဒဏ်ရာရအချိန်ပို၅မိနစ်မှာရတဲ့ပယ်နယ်တီကိုဝင်အောင်ကန်ပြီးတော့အသင်းဟောင်းဘက်ကိုခြေပါကိုသွင်းယူသွားခဲ့ပါတယ်။အကြောင်းဆက်တပွဲပြီးတဲ့အချိန်မှာမန်စီးတီးက28မှတ်နဲ့ဇယားထိပ်မှာရှိနေပြီးတော့လေဗုန်းနဲ့အာစနယ်က28မှတ်နဲ့စပော့စ်က26မှတ်နဲ့အဆင့်လေးနေရာမှာရှိနေပါတယ်ခင်ဗျာ။နောက်တစ်ဘောလုံးသတင်းတွေမှာတော့အီတလီမှာတော့စီးရီးချန်ပီယံနာပိုလီအပြင်ကနီးပြရူဒီဂါစီယာကိုဓာတုကနေထုတ်ပယ်လိုက်ပါတယ်။လက်ရှိချန်ပီယံနာပိုလီအသင်းဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကတန်းစင်းစုံမှာရုန်းကန်နေရတဲ့အမ်ပိုလီကိုအိမ်ကွင်းမှာတကူးကူးမရှိနဲ့ရှုံးပြီးတော့အမပင်ပြိုင်ပွဲ12ပွဲကစားပြီးတဲ့အချိန်မှာဇယားထိပ်ကအင်တာမီလန်နဲ့ဆယ်မှတ်အကွာနဲ့အဆင့်၄နေရာမှာရောက်နေတာကြောင့်ထုတ်ပယ်လိုက်တာဖြစ်ပါတယ်။အချိန်တည်းမှာပဲစပိန်နဲ့အာစနယ်ကွင်းလေကစားသမားဟောင်းဖက်ဘရီဂတ်ကိုအီတလီစီးရီးဘီကခုံမိုးအသင်းကယာယီနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။အသက်36နှစ်ရှိဖြစ်တဲ့ဖက်ဘရီဂတ်ဟာပြီးခဲ့တဲ့ဇူလိုင်လကမှကစားသမားဘဝကနေအနားယူခဲ့တာဖြစ်ပြီးတော့ဒါဟာသူ့အတွက်တော့အသင်းကြီးတစ်သင်းကိုပထမဆုံးအချိန်နီးပြဖြစ်နဲ့တာဝန်ယူရတာဖြစ်ပါတယ်ခင်ဗျာ။ဒန်နစ်စဇင်းနေပါမှာတော့ဆာဘီယာနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာ2023ခုနှစ်ကိုကမ္ဘာအဆင့်တစ်ဒန်နစ်ကစားသမားဖြစ်တဲ့အဆုံးသတ်နိုင်လိုက်ပြီဖြစ်ပါတယ်။ဒီနိုင်ငံတူရမျိုးမှာကျင်းပနေတဲ့ ATP တက်စ်ပြိုင်ပွဲအခွင့်ပွဲစဉ်မှာဒန်မောက်နိုင်ငံကဟိုဂါရူးကို6-6-6-3နဲ့အနိုင်ရသွားပြီးတဲ့နောက်မှာသူဟာနှစ်ကုန်မှာကမ္ဘာအဆင့်တစ်ဖြစ်တဲ့ရှင်းနှစ်ကြာရပ်တည်နိုင်လိုက်တာဖြစ်ပါတယ်။အခုလို2023ခုနှစ်ကိုနှစ်ကုန်အထိကမ္ဘာအဆင့်တစ်ဖြစ်တဲ့ရပ်တည်နိုင်လိုက်တဲ့အတွက်ဒါဟာဂျိုကိုဗစ်အတွက်တော့ကမ္ဘာအဆင့်တစ်ဖြစ်တဲ့နောက်ထပ်စံချိန်တင်လိုက်တာဖြစ်ပြီးတော့အခုဆိုရင်ရှင်းနှစ်ရှိသွားပြီဖြစ်ပါတယ်ဂျိုကိုဗစ်ကတော့အခုလိုအသက်အရွယ်မှာနှစ်ကုန်မှာကမ္ဘာအဆင့်တစ်ဖြစ်နဲ့ရပ်တည်နိုင်လိုက်တာဟာတကယ်ကိုအားအသင့်စရာဖြစ်ပြီးတော့အခုနှစ်ဟာလည်း
သူ့ရဲ့တင်းနစ်ကစားသမားဘဝမှာအကောင်းဆုံးနှစ်တွေထဲကတစ်ခုဖြစ်တယ်လို့လည်းပြောလိုက်ပါတယ
် One of the best years not I wouldn't say the best but one of the best I mean the fact that I've won 3 out of 4
ကအကောင်းဆုံးနှစ်တွေထဲကတစ်ခုပါအကောင်းဆုံးလို့တော့မပြောနိုင်ပါဘူးဒါပေမဲ့အကောင်းဆုံးနှစ်တွေထဲကတစ်ခုပါ Grand Slam 4ခုမှာ3ခုနိုင်ပြီးနောက်တစ်ခုမှာလည်း Final အထိရောက်ခဲ့ပါတယ်ဒီနှစ်ကအကောင်းဆုံးနှစ်မဟုတ်ပေမဲ့လည်းအကောင်းဆုံးနှစ်တွေထဲကတစ်ခုဆိုတာတော့သိကြပါတယ်
သူတို့မျိုးမှာကျင်းပနေတဲ့ ATP Tennis တိုင်ပွဲမှာတော့ Djokovic ဟာအဆိုင်အောက်စုမှာပါဝင်ပြီးတော့အဲဒီအောက်စုမှာတော့ Denmark က Holgerun, Elie ကYannick Sinner, Greece က Stefanos Tsitsipas တို့ပါဝင်ပြီးတော့တစ်ဖက်ကအပြာရောင်အောက်စုမှာတော့ Carlos Alcaraz, Daniil Medvedev, Alexander Zverev နဲ့ Andre Rublev တို့ပါဝင်တာဖြစ်ပါတယ်ခင်ဗျာကိုလံဘီယာနိုင်ငံတော်မှာတော့ကိုလံဘီယာရဲ့ PL တောင်ကြားသမုဒ္ဒရာကဒုစရပကားနေတဲ့ကိုလံဘီယာတိုက်စုံကို UNDF ရဲ့ဖာဂင်ကိုဒီကဲစားသောဦးမြင့်ကပြန်လည်ပြလိုက်ပြီးဖြစ်ပါတယ်။ UNDF ဖာဂင်ဟာကိုလံဘီယာကဒီဘာသာရေးနဲ့လူသားချင်းစာနာမှုအကူအညီပေးရေးကော်မရှင်အဖွဲ့ရဲ့ဂျာဝန်စည်းစက်အကူအညီပေးမှုနဲ့ပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။ DSF ဖာဂင်ကို ELN သမုဒ္ဒအဖွဲ့ကလွန်ခဲ့တဲ့သတင်းနှစ်ပတ်ကျော်ကကိုလံဘီယာနိုင်ငံရောက်ပိုင်းမှာပြန်ပြီးဆွေးသွားခဲ့တာဖြစ်ပါတယ်။သာသာဂျင်းလုံးကတော့ DS ရဲ့အဖေနဲ့အမေနှစ်ယောက်စလုံးကိုဖမ်းဆီးသွားခဲ့ပေမဲ့အမေကတော့ဖမ်းဆီးပြီးနိုင်ပိုင်းအတွက်မှာပြန်လွှတ်ပေးခဲ့ပြီးတော့အဖေကိုဆက်ပြီးတော့ပြန်ပြီးဆွဲထားတာဖြစ်ပါတယ်။အဲလိုဖမ်းဆီးသွားတဲ့အတွက်ကိုလံဘီယာအစိုးရနဲ့ ELN အဖွဲ့ကြားမှာလုံနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလည်းယာယီအဖြစ်ရပ်ဆိုင်းသွားခဲ့ပြီးတော့အခုနောက်ဆုံးမှာသမုံအဖွဲ့ဘက်ကပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ Louis DS ရဲ့ Parkin ပြန်လည်လွတ်မြောက်လာတဲ့အတွက်မိသားစုတွေကလည်းဝမ်းသာနေကြပါတယ်။ELN ကြောက်ကြားဖွဲ့ကတော့လွန်ခဲ့တဲ့တစ်ပတ်လောက်ထဲက DS ဖခင်ကိုပြန်လို့ပြေးမယ်လို့ပြောကြခဲ့ပြီးတော့ဒါကမှားရင်းပြီးတော့ပြန်ပြီးဆွဲမိတာဖြစ်တယ်လို့အမုံဆွဲခေါင်းဆောင်ကပြောကြခဲ့ပါတယ်။ဟာ
အင်္ဂလန်နဲ့မန်ချက်စတာယူနိုက်တက်ကံတွင်ဘောလုံးသမားကြီးဘော်ဘီချောက်တန်ရဲ့စာပနာအပါအဝင်ကိုရနေအကစားခန္ဓာကိုနတ်ဆင်ကြည့်ရှုခဲ့ကြလို့အားလုံးအနာရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုလိုအပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA American တန်ရဲ့ဗိုလ်လူညအစီအစဉ်တွေအဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချုပ်မခင်လေးတလဲပြောပြပေးပါဦးခင်ဗျာ
။ဂါဇာမှာရှိတဲ့ Shifa Stadium ကို Israel စစ်သားတွေကဒီကနေ့အစောပိုင်းကဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက် Hamas စစ်သွေးကြော်တွေကိုရှာဖွေနေပါတယ်။ထောက်လန်းရေးအချက်အလက်နဲ့စစ်စင်ရေးဆိုင်ရာလိုအပ်ချက်အရအစ္စရေးတပ်ဖွဲ့တွေဟာရှီဖာစေယုံကဟာမတ်စ်တွေကိုပြစ်မှတ်ထားတဲ့စစ်စင်ရေးတွေလုဆောင်နေပါတယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားသလိုဟာမတ်စ်တိုက်ခိုက်သမားတွေအားလုံးကိုလည်းလက်နက်ချဖို့တိုက်တွန်းခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပတဲ့အာဆီယံကာကွယ်ရေးဝင်ကြီးတွေရဲ့စီဝေးပွဲအတွင်းမြန်မာအကြက်တဲနဲ့အစ္စရေးဟာမတ်စ်စစ်ပွဲအဆုံးသတ်ဖို့အတွက်တောင်းဆိုခဲ့ကြပါတယ်။မြန်မာအရေးနဲ့ပတ်သက်လို့တော့လက်တလောဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်စိတ်မကောင်းဖြစ်ရကြောင်းအိမ်ရှင်အင်ဒိုနီးရှားကာကွယ်ရေးဝင်ကြီးပရာဘိုဝူဆူဘီအာချိုကပြောပါတယ်။အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုမြန်မာစစ်ကောင်စီဘက်ကအကောင့်ထည့်ဖို့ပြက်ကွက်ခဲ့တဲ့အတွက်စစ်ကောင်စီကိုကိုးစားပြုတဲ့မြန်မာကာကွယ်ရေးဝင်ကြီးကိုဖိတ်ကြားထားခြင်းမရှိပါဘူး။အင်ဒိုနီးရှားနိုင်ငံကိုနောက်ထပ်ရိုဟင်ဂျာ150နီးပါးရေကြောင်းကနေဒီကနေ့ထပ်မံရောက်ရှိလာကြောင်းတာဝန်ရှိသူတွေကပြောပါရယ်အာချေဒီတာကိုရိုဟင်ဂျာ200နီးပါးရောက်လာခဲ့ပြီးနောက်တစ်ရက်မှာပဲအနည်းဆုံး148ယောက်လိုက်ပါလာတဲ့ဆက်လက်တစဉ်ထပ်ရောက်လာခဲ့တာပါအမျိုးသား46ယောက်အမျိုးသမီး58ယောက်နဲ့ကလေးငယ်44ယောက်ပါဝင်ကြောင်းလည်းဒေသခံအစိုးရကကြေညာချက်ထုတ်ပြန်ထားပါရယ်အင်ဒိုနီးရှားတွေဘယ်ကနေထွက်ခွာလာပြီးရိုဟင်ဂျာတွေဘယ်ကနေထွက်ခွာလာပြီးအင်ဒိုနီးရှားကမ်းခြေကိုရောက်လာတယ်ဆိုတာကိုတော့လက်တလုံးမှမသိရသေးပေမဲ့အိမ်ရှိမြန်မာနိုင်ငံမှာ2018ခုနှစ်စစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေမကြာခဏဆိုသလိုရေချောင်းကနေဒေသရင်းနိုင်ငံတွေစီကိုရောက်လာလေးရှိပါတယ်။အခုနောက်ထပ်ရေချောင်းကနေရောက်လာသူတွေဟာအင်အားချိနေပြီးနေထိုင်မကောင်းသူတွေလည်းပါဝင်ပါတယ်ရှင်
။ကျေးဇူးပါမခင်လေးရေအခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့ဗိုလ်လူညအစီအစဉ်တွေကတော့ပြီးဆုံးသွားပါပြီ။ဒီညထုတ်လို့မှုကမဆုမွန်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Robert Best နဲ့ Justin Thwaite တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမမ VO ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လေယာဆန္ဒပြုဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
We'll be right back.
This program has come to